Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2022ခုနှစ် March 18ရက်နေ့ဂျာတာပရီနေ့မနေ့ဖက်အတန်နဲ့အစည်းအဝေးတွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်နေပါတယ်ခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ကအစည်းအဝေးတွေကိုတာဝန်ယူတင်ဆက်သွားပါမယ်ဒီကနေ့အစီအစဉ်တွေမှာဆိုလို့ရှိရင်ကျွန်တော်တို့သတင်းတွေကိုဥစွာတင်ပြပေးပါမယ်။သတင်းတွေမှာဆိုလို့ရှိရင်မြန်မာနိုင်ငံကနေစစ်တပ်အာဏာသိမ်းပြီးနောက်ရတနာဓာတ်ငွေ့လုပ်ငန်းကွက်ကနေ total နှုတ်ထွက်တဲ့အခါမှာရော်ကြေးယူမှာမဟုတ်ဘူးလို့ပြောဆိုလိုက်တဲ့သတင်း။ယူကရိန်းသမ္မတအကူအညီတောင်းပြီးတဲ့နောက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒေါ်လာ3,800ကူညီမယ်လို့ကြေညာလိုက်ပါတယ်။ပို့ဒူးနေညမှာပဲဂျပန်နိုင်ငံမှာပြင်းအား9.3ရှိတဲ့ငလျင်တစ်ခုလှုပ်ခတ်သွားခဲ့ပါတယ်ဒီအကြောင်းအရာတွေနဲ့ပတ်သက်ပြီးဥစွာသတင်းတွေထဲမှာတင်ပြပေးပါမယ်အဲ့ဒီနောက်မှာတော့ကျွန်တော်တို့သတင်းဖေးဖို့ channel သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်ခင်ဗျာ
ဆန်ပြောင်းနေတာဘလို့နလားပင်ဆင်းနေရနေကစပြီးတော့ပြောင်းနေတာဒီနေ့ထိမရောက်နိုင်သေးဘူးတခြားအဖွဲ့အစည်းတွေကဆန်ပေးတာလည်းမရှိဘူးခင်ဗျာ
ရခိုင်ပြည်နယ်တွေကစစ်ပြေးဒုက္ခတွေစခန်းတွေမှာကူညီထောက်ပံ့မှုတွေပြတ်လတ်နေပါတယ်ဒီအကြောင်းကိုမကြာမီပဲနားတော်တာဆင်ရဖို့ရှိပါတယ်အဲ့ဒီနောက်အမေရိကန်ကွန်ဂရက်လွှတ်တော်မှာဗိုလ်တခုနေကယူကရိန်းသမ္မတဘာတွေပြောခဲ့ပါလဲမကြာမီတင်ပြပေးပါမယ်ထိုင်းနိုင်ငံမှာအလုအကန့်ရှာဖွေဖို့တွားရောက်တဲ့တရားမဝင်မြန်မာနိုင်ငံသား6ဦးမော်တော်ယာဉ်မတော်တဆမှုကြောင့်တည်ဆုံခဲ့ပါတယ်စတဲ့သတင်းနဲ့သတင်းဖေးဖို့ချက်တွေကိုဇက်တိုက်တင်ဆက်သွားပါမယ်အဲ့ဒီနောက်မှာတော့မြမရေးသုံးသားချက်လူလူနဲ့ကြမ်းမာရေးအားကစားကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါရခင်ဗျာအခုလောလောဆယ်တော့ကျွန်တော်တို့ဒီမြန်မာနဲ့နိုင်ငံတကာကသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်အင်ဂျင်နိုင်တို့ကပြောပြပါတော့မယ်ခင်ဗျာ
ယူကရိန်းသမ္မတကအကူအညီပေးဖို့ပန်ချလိုက်ပြီးနောက်မှာပဲလက်နက်နဲ့ကာကွယ်ပစ္စည်းတွေပါဝင်ဒေါ်လာ3,800ကူညီထောက်ပံ့မဲ့စီစဉ်ကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ပို့ထုတ်နေမှာပဲကြေညာလိုက်ပါတယ်ခုနောက်ထပ်ကြေညာလိုက်တဲ့အစီအစဉ်တွေပါဆိုရင်ဒီသတင်းပတ်ထဲယူကရိန်းအတွက်လုံခြုံရေးအကူအညီဖြစ်အမေရိကန်ကပေးရတာဒေါ်လာ10,000ရှိသွားပြီလို့လည်းသမ္မတဘိုင်ဒန်ကပြောဆိုခဲ့တာပါအခုနောက်ဆုံးပေးရမယ့်အစီအစဉ်မှာယူကရိန်းပြည်သူတွေကိုလေရင်တွေရဟတ်ယာဉ်တွေနဲ့တိုက်ခိုက်နေရတွေကိုယူကရိန်းစစ်တပ်ကဟန်တားဖို့နဲ့လေကြောင်းပိုင်နဲ့ကိုကာဝယ်နိုင်ဖို့လေကြောင်းရန်ကာဝယ်စနစ်800ပါဝင်ကြောင်းလည်းပြောဆိုခဲ့ပါတယ်ဒါမှမဟုတ်ရုရှားကကျူးကျော်တိုက်ခိုက်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းမှာလေရင်မပြန်တမ်းရဇုံနယ်မြေတက်မှတ်ဖို့ယူကရိန်းသမ္မတရဲ့ပန်ချားချက်ကိုတော့လက်မခံခဲ့ပါဘူးစတင်ကလေကြောင်းရန်ကာဝယ်စနစ်တွေအပြင်တန်ချက်ကဖြစ်လက်နက်တွေလောင်းချတွေစစ်တပ်နဲ့တွေလက်နက်ငယ်တွေကြီးစံတန်း20ရောကြီးကဝတ်စုံနဲ့အုတ်ထုပ်တွေလည်းပါဝင်ပါတယ်ရုရှားစစ်တပ်ရဲ့သတင်းသုံးပတ်ကြာပြင်းထန်တဲ့ထိုးစစ်ဒဏ်ခံရတဲ့ယူကရိန်းနိုင်ငံကိုကာဝယ်နိုင်အောင်ပုံမဆောင်ရွက်ဖို့အမေရိကန်လွှတ်တော်ကိုယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီပို့ထုနေကအနှူးညွတ်ပန်ချားခဲ့ပြီးနောက်မှာပဲအမေရိကန်ကနောက်ထပ်အကူအညီပေးမယ့်အစီအစဉ်ကိုကြေညာလိုက်တာလည်းဖြစ်ပါတယ်။ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုတွေနဲ့ပြင်းထန်ရင်ဆိုင်နေရတာသတင်းသုံးပတ်ရှိလာနေချိန်မှာယူကရိန်းနိုင်ငံကိုကာဝယ်နိုင်အောင်ပုံမဆောင်ရွက်ပေးကြဖို့အမေရိကန်လွှတ်တော်အမတ်တွေကိုယူကရိန်းသမ္မတကတိုက်တွန်းလိုက်ပါတယ်။ယူကရိန်းအတွက်စီးရေးကူညီတွေပုံမပေးရဖို့နဲ့ယူကရိန်းလေပိုင်နက်ကိုလေးမပြန်တမ်းရဇုံနယ်မြေဖြစ်တတ်မှတ်ဖို့လဲအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့လွှတ်တော်ကိုပန်ကြားခဲ့တာ
ပါ Right now the destiny of our country is being decided
ကုချေရတိုင်းပြည်ရဲ့ကံကြမ္မာနဲ့ပြည်သူလူထုရဲ့ကံကြမ္မာယူကရိန်းနိုင်ငံလွတ်လပ်ရေးနဲ့ဒီမိုကရေစီကိုဆက်လက်ထိန်းသိမ်းထားနိုင်မလားဆိုတာကိုအဆုံးဖြတ်ပေးမယ့်အချိန်ပါလို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကအမေရိကန်လွှတ်တော်ကိုအွန်လိုင်းကနေတိုက်ရိုက်ပြောကြားရမှာထည့်သွင်းပြောဆိုလိုက်တာပါယူကရိန်းသမ္မတရဲ့မိန့်ခွန်းကြောင့်ဒုတိယကမ္ဘာစစ်မှာအမေရိကန်စတင်ပါဝင်ခဲ့တဲ့အကြောင်းရင်းတစ်ခုဖြစ်ခဲ့တဲ့1942ခုနှစ်ကပလဲစိကန်ကိုဂျပန်ကတက်ခဲ့ခဲ့တာ2000ခုနှစ်စက်တင်ဘာလ17ရက်အမေရိကန်မှာအကျံဖက်ဝါဒီတွေတက်ခဲ့ခံရပြီးနောက်ပိုင်းဆယ်စုနှစ်နှစ်ခုကြာအကျံဖက်ဝါဒတက်ဖြစ်ရေးချိုးဖောက်မှုတွေနဲ့နာကျင်စရာအတေဟောင်းကိုပြန်ပြောင်းအမှတ်ရစရာလည်းဖြစ်ခဲ့ရပါတယ်။ဒီဥဆောင်တူဖြစ်ကနေယူကရိန်းနိုင်ငံခေါင်းဆောင်ဖြစ်လာတဲ့အသက်44နှစ်အရွယ်သမ္မတဇယ်လန်စကီရဲ့မိန့်ခွန်းနဲ့မှာအမေရိကန်ကနိုင်ငံသားတွေခွင့်ရေးလှုပ်ရှားသူမာတင်လူသာကင်းဂျူနီယာရဲ့ထင်ရှားတဲ့စကားတစ်ချို့ပါဝင်အမေရိကန်သမိုင်းကိုပြန်ပြောင်းသတိရစရာတွေလည်းပါဝင်ခဲ့တာပါ။ယူကရိန်းသမ္မတရဲ့မိန့်ခွန်းမှာပဲယူကရိန်းလေပိုင်နဲ့မှာလေရင်မပြန်တမ်းရနိုင်မည်သတ်မှတ်ဖို့လဲတိုက်တွန်းခဲ့ပါတယ်။အမေရိကန်ဆိုရတော့ရုရှားနဲ့တိုက်ရိုက်ထိတဲ့တွေ့မှာကိုမလိုလားတဲ့အတွက်လေရင်မပြန်တမ်းရနိုင်မည်ဖြစ်သတ်မှတ်ဖို့လက်မခံခဲ့ပါဘူး။ ယူကရိန်းကိုချွတ်ချော်တက်ခတ်မှုတွေသတင်းသုံးပတ်လောက်ရှိလာချိန်မှာပဲလူခွင့်ရေးခြေနေတွေကိုစောင့်ကြည့်ကဲခတ်နေတဲ့ဥရောပကောင်စီဖွဲ့ဝင်ဖြစ်ကနေရုရှားနိုင်ငံနှုတ်ထွက်လိုက်ပါတယ်ဖွဲ့ဝင်ဖြစ်ကထွက်ဖို့ရုရှားကကြေညာလိုက်ပြီးနောက်တရက်ဖြစ်တဲ့ဗိုလ်ထုနေ့မှာပဲဖွဲ့ဝင်48နိုင်ငံပါဝင်တဲ့ဥရောပကောင်စီကတရားဝင်အတည်ပြုလိုက်တာပါ26နှစ်ကြာဖွဲ့ဝင်ဖြစ်ကိုအဆုံးသတ်မဲ့ဆုံးဖြတ်ချက်ကိုကြေညာလိုက်ပြီးတဲ့နောက်ပြည်ထောင်နိုင်ငံစတရာဘိုမြို့ကဥရောပကောင်စီရုံးချုပ်အပြင်မှာရှိတဲ့ဖွဲ့ဝင်နိုင်ငံတွေရဲ့အလံတွေကရုရှားလံကိုဖြုတ်ချလိုက်ပါတယ်ရုရှားရဲ့လိုရဲ့ကြောင့်အခုလိုအခြေအနေထိရောက်ခဲ့ရတာဖြစ်ပြီးတနည်းနည်းချင်းချင်းမှာရုရှားဟာငြင်းချင်းရင်းနဲ့ဒီမိုကရေစီယူဆတွေကိုလက်ခံပြီးဖွဲ့ဝင်ဖြစ်ပြန်လည်ပါဝင်လာဖို့မျှော်လင့်ကြောင်းလဲဆွေးနွေးနိုင်ငံကြေးဝန်ကြီးအန်လင်တွေကပြောဆိုခဲ့တာပါရုရှားနိုင်ငံကြေးဝန်ကြီးဆာဂေးလာဗရော့ကတော့ဥရောပကောင်စီကနီတိုးနဲ့ EU ဖွဲ့ဝင်တွေဟာအများစုဖြစ်အာဏာအလွှဲသုံးစားလုပ်ခဲ့ကြပြီးရုရှားစန့်ချီမူဝါဒတွေကိုကျင့်သုံးနေတယ်ဆိုပြီးဆွဆွဲခဲ့ပါတယ်။ဥရောပကောင်စီအဖွဲ့ဝင်ဖြစ်တဲ့ယူကရိန်းနိုင်ငံကနိုင်ငံကြေးဝန်ကြီးဒီမီထရိုကူလီပါကတော့ယူကရိန်းပေါ်ရန်လိုပြီးရက်ဆက်ချမ်းကျုပ်တဲ့လူရက်တွေနဲ့ဆေးရဆွေးမှုတွေကျူးလွန်နေတဲ့ရုရှားအတွက်ဥရောပကအဖွဲ့အစည်းတွေမှာနေရာမရှိဘူးလို့ပြောဆိုခဲ့တာပါ။ယူကရိန်းကိုချွတ်ချော်မှုရောက်နောက်နိုင်ငံတွေရဲ့ပိတ်ဆို့တံခတ်မှုတွေနဲ့ရင်ဆိုင်နေရတဲ့ရုရှားကနေရေနံစိမ်းတွေဝယ်ယူဖို့အိန္ဒိယကနည်းလမ်းတွေရှာဖွေနေပါတယ်။ရေနံစိမ်းတွေဝယ်ယူဖို့ရုရှားနဲ့ဆွေးနွေးနေကြောင်းအိန္ဒိယရေနံနဲ့တဘောတံငွေဆိုင်ရာဝန်ကြီးဟာတီစင်ပူရီကအင်္ဂါနေ့မှာပါလီမန်ကိုပြောကြားလိုက်တာပါ။ရုရှားဆိုရကသက်ဆိုင်ရာပုဂ္ဂိုလ်တွေနဲ့သူကိုယ်တိုင်ဆွေးနွေးမှုတွေရှိတဲ့အကြောင်းလဲလွှတ်တော်မှတ်တွေကိုပြောပါတယ်။ရေနံစိမ်းဝယ်ယူမဲ့အစီအစဉ်တွေရနိုင်မဲ့ပမာဏပေးချေရမဲ့ပုံစံတွေနဲ့ပတ်သက်လို့အဆိုရကနီးလဲရှာနေတယ်လို့လည်းပြောဆိုခဲ့တာပါ။အိန္ဒိယသတင်းစာ Times of India ကတော့ရုရှားကနေရေနံစိမ်းစီပီပါ၃သန်းခွဲကိုအိန္ဒိယကအကြီးအကျယ်ဈေးလျှော့ပြီးဝယ်ယူဖို့သဘောတူညီချက်ရတော့မယ်လို့အမည်မဖော်လိုတဲ့နီးစပ်သူတွေကိုကူကားပြီးဖော်ပြခဲ့ပါတယ်။အိန္ဒိယဟာကမ္ဘာမှာရေနံတင်သွင်းမှုတတိယအများဆုံးနိုင်ငံတစ်ခုဖြစ်ပြီးတိုင်းပြည်အတွက်ရေနံစိမ်းလိုအပ်ချက်80ရာခိုင်နှုန်းကျော်ကိုလည်းပြည်ပကတင်သွင်းနေရတာပါ။ရေနံစိမ်းတွေကိုအရှေ့လယ်ပိုင်းနဲ့အမေရိကန်ကနေအဓိကတင်သွင်းနေပြီးရုရှားကတင်သွင်းတဲ့ပမာဏကတော့300ခန့်နှုန်းလောက်သာရှိနေပါတယ်။ဒါပေမဲ့လည်းယူကရိန်းကိုရုရှားကကျူးကျော်တက်ခတ်မှုကြောင့်ရေနံစိမ်းတွေအဆမတန်တက်လာတဲ့ကြောင့်စီးပွားရေးပြန်လည်နှလန်ထူဖို့ကြိုးပမ်းနေရတဲ့အိန္ဒိယမှာရေနံအတွက်ကုန်ကျစရိတ်တွေမြင့်တက်လာမှာကိုစိုးရိမ်မှုတွေလည်းထွက်ပေါ်နေတာပါ။ရုရှားကရေနံစိမ်းတင်ပို့ဖို့အိန္ဒိယကဆွေးနွေးနေတဲ့ကြောင့်ကုန်သွယ်မှုတွေအတွက်လည်းလမ်းဖွင့်ထားလိမ့်မယ်လို့အကဲခတ်တွေကခန့်မှန်းနေကြပါတယ်ခင်ဗျာ။
ဒီ American တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ52.32 kHz 9335နဲ့938352.49 kHz 6153ပထမနိုင်ဝက်မှာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်ပြင်သစ် Total Swine Company ကသူတို့အနေနဲ့မြန်မာနိုင်ငံကနေယင်းနှိမ့်နှံမှုတွေကိုရုပ်သိမ်းရမှာရော့ကျေးပေးဖို့တောင်းခံမှာမဟုတ်ဘူးလို့ဗုဒ္ဓဘုနေကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာမနစ်ကဆရာနာသိမ်းပြီးတဲ့နောက်ပိုင်းလူခွေရေးထိုးဖောက်မှုတွေပေါ်စိုးရိမ်မှုတွေနဲ့အတူဖိအားပေးမှုတွေများလာပြီးတဲ့နောက်ကမ္ဘာရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်းကြီးဖြစ်တဲ့ Total Swine Company ကနေမြန်မာနိုင်ငံကနေထွက်ခွာဖို့ဆုံးဖြတ်ခဲ့တာပါ။ချင်းချက်အနေနဲ့မြန်မာနိုင်ငံကနေရုပ်သိမ်းရမှာ Total Swine Company ကနေသူ့ပိုင်ဆိုင်မှုတွေအတွက်ငွေကြေးအရရော့ကြေးပေးဖို့တောင်းခံဖို့မရှိကြောင်းကုမ္ပဏီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပြင်သစ်စွမ်းအင်ကုမ္ပဏီကြီးနဲ့သူ့ရဲ့လှုပ်ဖော်ကိုင်ဘက် American စွမ်းအင်ကုမ္ပဏီဖြစ်တဲ့ Chevron တို့ January လကပူးတွဲထုတ်ပြန်ခဲ့တဲ့ကြေညာချက်မှာမြန်မာနိုင်ငံမှာလူခွင့်ရေးနဲ့တရားဥပဒေစိုးမိုးရေးအခြေအနေဆိုးရွားလာနေတာကိုကိုကားပြီးရန်နာတန်းဝေတူဖော်ရေးလုပ်ငန်းကနေသူတို့ထွက်ခွာတော့မှဖြစ်တယ်လို့ဖော်ပြထားပါတယ်။ကပလီပင်လယ်ပြင်မှာရှိနေတဲ့ဓာတ်ငွေတူဖော်ရေးလုပ်ငန်းဟာမြန်မာနဲ့အိန္ဒိချင်းထိုင်းနိုင်ငံကိုလျှက်စစ်တအားပေးနေတာပါ HRW လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကြီးရဲ့အစီရင်ခံစာအရသဘာဝဓာတ်ငွေစီမံကိန်းဟာမြန်မာနိုင်ငံရဲ့နိုင်ငံသားငွေရရှိမှုတစ်ခုတည်းသောအကြီးဆုံးအရင်းအမြစ်ဖြစ်ပြီးနှစ်စဉ်ဒေါ်လာ1ဘီလီယံကျော်ရရှိနေတာဖြစ်ပါတယ် Total Swine Company အနေနဲ့ဖက်ဆက်လုပ်ကင်နေတဲ့ရတနာပုံနဲ့ MGTC ဓာတ်ငွေပိုင်လိုင်းကနေရုပ်သိမ်းထွက်ခွာမဲ့အချိန်ကိုဇူလိုင်လ20ရက်နေ့အဖြစ်သတ်မှတ်ကြောင်းကုမ္ပဏီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။စစ်ပွဲတွေဖြစ်ပွားနေတဲ့ယေမန်နိုင်ငံကိုကူညီဖို့ဒီနှစ်အတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာရန်ပုံငွေ အမေရိကန်ဒေါ်လာ 1.3 ဘီလီယံထိရမယ့်ကတိကဝတ်တွေကိုလက်ခံရရှိခဲ့ကြောင်းကုလသမဂ္ဂကပုတ်တပ်ဘူးနေ့ကကြေညာခဲ့ပါတယ်။တကယ်တမ်းကုလသမဂ္ဂကရည်မှန်းထားတာကဒေါ်လာ 4.2 ဘီလီယံထိပါ။ရည်မင်းနိုင်ငံအတွက်ရမယ့်ရန်ပုံငွေစည်းနဲ့ပတ်သက်လို့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အထွေထွေအတွင်းရေးမှူးလည်းဖြစ်အရေးပေါ်ကဲဆယ်ရေးညှိနှိုင်းရေးမှူးမာတင်ဂရစ်ဖ်စ်ကရည်မင်းနိုင်ငံဆိုင်ရာဗီဒီယိုကွန်ဖရင့်ဆွေးနွေးပွဲအတွင်းမှာအခုလိုပြောသွားပါတယ်။
And I'm pleased to announce we heard 36 donors.
ဒီမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီအတွက်အလှရှင်36နိုင်ငံကနေဒေါ်လာ 1.3 ဘီလီယံနီးပါးပေးဖို့ကတိပြုထားကြောင်းကြားသိရတဲ့အတွက်ဝမ်းမြောက်မိကြောင်းမာတင်ဂရစ်ဖ်စ်ကပြောသွားတာပါ။American ပြည်ထောင်စုကတော့ရေမင်းနိုင်ငံကိုဒီနှစ်အတွက်ဒေါ်လာ985သန်းနီးပါးပေးဖို့ရှိကြောင်း American နိုင်ငံသားရေးဝန်ကြီး Anthony Blinken ကကြေညာခဲ့ပါတယ်။ဥရောပသမဂ္ဂကတော့ဒေါ်လာ1400ကျော်ထောက်ပံ့မယ်လို့ပြောကြားခဲ့ပြီးဒီတိန်ကဒေါ်လာ115သန်းပေးဖို့ရှိကြောင်းကတိပြုခဲ့ပါတယ်။ဒီတိန်အီရန်နိုင်ငံသူနိုင်ငံသားတွေဖြစ်တဲ့ Nazanin Zaghari Redcliffe နဲ့ Anushe Ashadi ကိုအီရန်ကနေပြန်လွှတ်ပေးခဲ့ပြီးတဲ့နောက်ဒီကနေ့ဗုဒ္ဓဘုနေ့မှာဗြိတိန်နိုင်ငံကိုပြန်လည်ရောက်ဖို့ရှိနေပါတယ်။အီရန်အချင်းထောင်ထဲမှာနာဇနီဇာဂရီရက်ကလစ်နဲ့အနုရှေအာရှဒီတို့ကိုတရားမျှတမှုမရှိဘဲချုပ်နှောင်ထားတာပြီးဆုံးသွားပြီဆိုတာကိုအတည်ပြုဖို့သူ့အနေနဲ့အလွန်ပဲဝမ်းမြောက်မိကြောင်းဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကသူ့ရဲ့ Twitter မှာပြောခဲ့ပါတယ်။ဇာဂရီရက်ကလစ်ဟာအီရန်ကဆွေမျိုးရိစီကိုအလဲပတ်သွားပြီးတဲ့နောက်သမီးနဲ့အတူဗြိတိန်ကိုပြန်လာဖို့ကြိုးပမ်းနေချိန်2016ဧပြီလမှာတီဟီရန်အပြည်ပြည်ဆိုင်ရာလေဆိပ်မှာထိန်းသိမ်းခံခဲ့ရတာပါသူဟာအီရန်အစိုးရကိုဖြုတ်ချဖို့ကြံစီသူလို့ဆွဆွဲခံခဲ့ရပါတယ်အီရန်တရားရုံးကနေသူ့ကိုလုံခြုံရေးဆိုင်ရာပြစ်မှုတွေနဲ့2016ခုနှစ်စက်တင်ဘာလမှာထောင်ဒဏ်5နှစ်ချမှတ်ခဲ့ပါတယ်အီရန်နိုင်ငံပွားအာရှဒီကတော့မိခင်စီတွားရောက်လဲပတ်ချိန်2019ဩဂုတ်လမှာတီဟီရန်မှာဖမ်းဆီးခံခဲ့ရပါတယ်။အီရန်အာဏာပိုင်တွေကသူ့ကိုအစ္စရေးအတွက်တရှိုးလုံးမှုဆွဲချက်နဲ့တီဟီရန်အကျဉ်းထောင်မှာထောင်ဒဏ်10နှစ်ချမှတ်ခဲ့တာပါ။အီရန်နိုင်ငံပိုင်မီဒီယာကတော့ဗြိတိန်နေနဲ့အီရန်အပေါ်ကာလကြာရှည်ရှိနေတဲ့ကျွေးမြီဒေါ်လာတန်930ပေးချေခဲ့တယ်လို့ဖော်ပြထားပါတယ်။အီရန်ဆိုရဟာနှစ်ဖက်နိုင်ငံသားဖြစ်ခံယူထားသူတွေကိုဒဇဂန်ဖြစ်ထိမ့်သိမ့်ပြီးအပေးယူလုပ်နေကြောင်းလူခွင့်ရေးအဖွဲ့တွေရဲ့ဆွဆွဲချက်တွေကိုတော့အီရန်ကငြင်းဆိုထားပါတယ်။ဂျပန်နိုင်ငံဖူကူရှိမာကန်ယိုရက်မှာဗုဒ္ဓဘုနေ့ကရစ်ချတ်တက်စကေး 9.3 အဆင့်ရှိတဲ့ငလျင်လှုပ်ခဲ့ပါတယ်။ဒေသစံတော်ချိန်ည 7:36 မိနစ်မှာမြေပြင်ကနေအနက်ကီလိုမီတာ60မှာလှုပ်ခဲ့တာပါ။ငလီလှုပ်တဲ့နေရာနဲ့အဝေးမှာရှိနေတဲ့တိုကျိုမြို့ကအဆောက်အုံတွေလှုပ်ခါခဲ့တယ်လို့ငလီလှုပ်မှုကိုတိုက်ရိုက်ခံရတဲ့တန်ပေါင်းများစွာသောအဆောက်အုံတွေမှာတော့လျှက်စစ်တပ်အားတွေပြတ်တောက်ခဲ့ပါတယ်။မီယာဂီနဲ့ဖူကူရှိမာနယ်တဝိုက်ကအစိတ်ပိုင်းတွေမှာဆူနာမီသတိပေးချက်တွေကိုဂျပန်မိုးလေဝသအေဂျင်စီကထုတ်ပြန်ထားပါတယ
်။သတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်အင်ဂျင်နိုင်တို့ပြောပြသွားတာပါအခုဆက်လိုက်ပြီးတော့ကျွန်တော်တို့သတင်းဆောင်ပါနဲ့သတင်းပေးပို့ချက်တွေကိုထုတ်လင်းပေးဖို့အချိန်ကြာရောက်လာပါပြီအခုပထမအဆုံးအနေနဲ့ကတော့ယူကရိန်းသမ္မတဗလိုဒီမာဇီလင်စကီးကအမေရိကန်ကွန်ဂရက်လွှတ်တော်ကိုဗုဒ္ဓဟူးနေ့မှာမိန့်ခွန်းပြောကြားရမှာအမေရိကန်ပြည်ထောင်စုအနေနဲ့ယူကရိန်းကိုထောက်ခံတဲ့အတွက်ကျေးဇူးတင်ကြောင်းနဲ့ရုရှားအစိုးရရာရှိတွေကိုပို့ပြီးတော့ပိတ်ဆို့တန်ခတ်တဲ့တခါအေးယူလာတွေလှုပ်ဖို့ဒါအပြင်ယူကရိန်းကိုစီးရဲအကူအညီတွေပေးဖို့ထပ်မံတောင်းဆိုလိုက်ပါတယ်လော်ရာဘိုမင်းရဲ့သတင်းပေးပို့ချက်ကိုကိုခင်မောင်စိုးမင်းကပြောပြပေးပါမယ်ခင်ဗျာ
ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကအမေရိကန်ကွန်ဂရက်လွှတ်တော်ကိုဗိုလ်ရူးနေကမိန့်ခွန်းပြောကြားရမှာအမေရိကန်ပြည်ထောင်စုအနေနဲ့ယူကရိန်းကိုထောက်ခံတဲ့အတွက်ကျေးဇူးတင်ကြောင်းနဲ့ရုရှားအစိုးရအရာရှိတွေကိုပုံမပြီးပိတ်ဆို့တန်ခတ်တဲ့အပြင်စစ်ရေးအကူအညီတွေကိုလည်းထပ်မံပို့ပေးဖို့တောင်းဆိုလိုက်ပါတယ
် We are fighting for the values of Europe and the world
ကျွန်တော်တို့ဟာအနာဂတ်အတွက်မျှော်မှန်းပြီးကျွန်တော်တို့ရဲ့အသက်တွေကိုဆွန့်လွတ်ကာကမ္ဘာကြီးနဲ့ဥရောပရဲ့တန်ဖိုးတွေအတွက်တိုက်ပွဲဝင်နေကြတာပါဒီကနေ့ဒီအခါမှာအမေရိကန်ပြည်သူတွေဟာတမိုင်းကြောင်းအရာတရားမျှတမှုရရှိဖို့အတွက်ယူကရိန်းနိုင်ငံကိုတင်သာမကဥရောပတိုင်းနဲ့ကမ္ဘာကြီးကိုပါအကူအညီတွေပေးနေကြပါတယ်
ယူကရိန်းသမ္မတကသူ့နိုင်ငံအပေါ်မှာရုရှားချူချော်မှုကိုကာကွယ်တဲ့အနေနဲ့လေးရင်မပြန်တမ်းရစုံကြေညာသတ်မှတ်ပေးဖို့အမေရိကန်နဲ့မဟာမိတ်တွေကိုတောင်းဆိုခဲ့ပါတယ်ဒါပေမဲ့အဲ့ဒီလိုကြေညာသတ်မှတ်ချက်ဟာရုရှားနဲ့တိုက်ရိုက်ထိတ်တဲရင်ဆိုင်မှုကိုဖြစ်သွားလိမ့်မယ်လို့အမေရိကန်အစိုးရကပြောပါတယ်
Is this too much to ask? Humanitarian no-fly zone.
လူသားချင်းစာနာမှုအတွက်လေရင်မပြန်တမ်းရစုံသတ်မှတ်ပေးဖို့တောင်းဆိုတာဟာလွန်သလားဗျာ။ဒီအတွက်ကျွန်တော်တို့ရဲ့လွတ်လပ်နေတဲ့မျိုးတွေကိုရုရှားတွေကဒီကြောင်းကနေအကြမ်းဖက်တိုက်ခိုက်နိုင်ကြမှာမဟုတ်တော့ပါဘူး။လေရင်မပြန်တမ်းရစုံသတ်မှတ်ဖို့မဖြစ်နိုင်ရင်တခြားနည်းလမ်းဖြစ်တဲ့ S-300 လေကြောင်းရန်ကာကွယ်ရေးဒုံးကျည်တွေနဲ့တခြားစနစ်တွေကိုကျွန်တော်တို့လိုအပ်ပါတယ်။ကွန်ဂရက်ကအမတ်မင်းတို့သိကြတဲ့အတိုင်းပါပဲစစ်ပွဲမှာသူတို့ရဲ့လေကြောင်းကတိုက်ခိုက်မှုကပြင်းထန်တဲ့အတွက်ကျွန်တော်တို့ပြည်သူတွေနဲ့ကျွန်တော်တို့လူလတ်ရေးကိုကာကွယ်နိုင်ဖို့လိုအပ်ပါတယ်ဒါအပြင်ကျွန်တော်တို့ကိုတိုက်လေရင်တွေငှားရမ်းတာဟာယူကရိန်းနိုင်ငံကိုတင်တာမကဥရောပတခွင်ကိုလည်းကာကွယ်ရာရောက်ပါတယ
်ယူကရိန်းသမ္မတဇယ်လန်စကီကသူ့နိုင်ငံအပေါ်မှာရုရှားကျူးကျော်တိုက်ခိုက်ဖျက်ဆီးတဲ့အတိုင်းအတာကို graphic video နဲ့ပြသပြီးဒုတိယကမ္ဘာစစ်အတွင်းကဂျပန်လေတပ်ကနေအမေရိကန်ရေတပ်စခန်းပလဲစိတ်ကန်းကိုတိုက်ခိုက်တာနဲ့2012ခုနှစ်စက်တင်ဘာ17ရက်နယူးယောက်ကကုန်သွယ်ရေးအထက်မြင့်အဆောက်အအုံကိုတိုက်ခိုက်မှုတွေနဲ့နှိုင်းယှဉ်ထားပါတယ
် I am asking to make sure that the Russians do not receive a single penny that they
ရုရှားတွေအတွက်ဝင်ငွေတပြားတစ်ချက်မှမရနိုင်အောင်တရားဖို့အတွက်ကျွန်တော်တို့တောင်းဆိုခြင်းပါတယ်ဒီငွေတွေကိုအသုံးပြုပြီးကျွန်တော်တို့ယူကရိန်းပြည်သူတွေကိုတတ်ဖြတ်ကျွန်တော်တို့တိုင်းပြည်ကိုဖျက်စီးအောင်တင်မကဥရောပကိုလည်းဖျက်စီးနေကြပါတယ်ဒါကြောင့်အမေရိကန်စိတ်ကန်းတွေအားလုံးကရုရှားကုန်ပစ္စည်းတွေဝင်ရောက်လာမှာကိုပိတ်ပင်ထားတင်ပါတယ်ငြိမ်းချမ်းရေးဟာကုန်သွယ်ရေးကရတဲ့ဝင်ငွေအထက်အရေးကြီးပါတယ
်ကွန်ဂရက်စ်လွှတ်တော်ကနေယူကရိန်းနိုင်ငံကိုစစ်ရေးနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေဒေါ်လာတန်ပေါင်း 73.6 ဘီလီယံပေးဖို့အင်ကာနေကလက်မှတ်ထိုးအတည်ပြုလိုက်ကြပါတယ်အဲ့ဒါတွေအပြင်အမေရိကန်သမ္မတဂျိုးဘိုင်တင်နောက်ထပ်အကူအညီပေးဖို့အတွက်လည်းမနေ့ပုံတူနေ့ကကြေညာလိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
ကိုခမောက်စုံမင်းပြောပြသွားတာပါဆက်လက်ပြီးတော့မြန်မာပြည်ဘက်ကအခြေအနေတချို့ကိုတင်ပြပါဦးမယ်ရခိုင်ပြည်နယ်အတွင်းစစ်ပြေးဒုက္ခတဲ့စခန်းတချို့မှာပုံမှန်ထောက်ပံ့နေတဲ့စာနာရိတ်ခါတွေအရင်လိုမရတော့တာကြောင့်ဒုက္ခတွေတွေအခက်အခဲကြုံနေရပါတယ်ပြည်နယ်အတွင်းမှာစစ်ပွဲတွေမရှိတော့တာကြောင့်နေရပြန်မယ်ဆိုရင်ကုညီထောက်ပတ်မှုပေးမယ်လို့ပြည်နယ်ကောင်စီကတော့ကမ်းလှမ်းထားတာတွေရှိပါတယ်ဒီအကြောင်းတွေကိုရန်ကုန်ကနေသတင်းပေးပို့ထားတာကိုကိုငိမ့်ချန်းကပြောပြပေးပါမယ
်ရခိုင်ပြည်နယ်မြောက်ပိုင်းပုံနှကျိုးမြို့နယ်အတွင်းကဆက်မှုဆောင်စစ်ဘေးဒုက္ခသည်စခန်းမှာပြီးခဲ့တဲ့ဖေဖော်ဝါရီဒုတိယပတ်လောက်ကစပြီးစားနပ်ရိက္ခာထောက်ပံ့တာတွေမရှိတော့တာကြောင့်စစ်ဘေးဒုက္ခသည်တွေအနေနဲ့စားဝတ်နေရေးကြုံနေရပါတယ်စစ်ဘေးဒုက္ခသည်တွေကိုပုံမှန်ထောက်ပံ့နေတဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနကစံရိတ်ခါတွေလာမပို့သေးတာကြောင့်စားဝတ်နေရေးခက်ခဲနေကြတာဖြစ်တယ်လို့စံမှုဆောင်စစ်ဘေးဒုက္ခသည်စခန်းတာဝန်ခံဦးကျော်တန်းကပြောပါတယ
်စစ်ပါဒဲကပြောတဲ့နေရာမှာစံအဓိကမရောက်ဘူးစံပြနေတယ်စံပြနေတယ်စံပြနေတာဘလို့တလားနလားပဲစနေရနေကစားပြီးတော့ပြနေတာဒီနေ့ထိမရောက်နိုင်သေးဘူးတခြားအဖွဲ့အစည်းတွေကဆန်ပေးတာလည်းမရှိဘူးခင်ဗျအဲ့ဒီရက်ခါပြောနေတယ်ဆိုတော့အခုစမ်းတောင်းနေရတာတော့တကယ်ခက်ခဲရှိနေပြီအခက်ခဲရှိတယ်ဆိုတော့ဘယ်လိုလဲဆိုလို့ရှိရင်ဟိုတယောက်ရှိတဲ့သူကမရှိတဲ့သူကရှိတယ်ငှားတယ်အဲခတဲ့ခဏရှိတယ်ငှားတယ်ငှားပြီးတော့စတယ်အဲတချို့တချို့သာသမိတွေလှုပ်ဖို့အလုပ်လုပ်ဖို့လူသူများအလုပ်လုပ်တဲ့ရင်တော့သာသမိတွေလှုပ်တာလှုပ်တာကိုအစနေရတယ်နောက်ပြီးတော့မိမတွေမှာဆိုလို့ရှိရင်2000ငကတ်တွေကိုရောက်ပြီးတော့ပုံပြီးတော့အဲဈေးကဆန်တုံးလိုက်တိုက်လိုက်ဝေလို့စားရတာရှိတယ
်ပုံနှကျွန်းဆက်မှုဆောင်ဒုက္ခတဲ့စခန်းမှာလူ600ကျော်လောက်ရှိနေပြီးတော့ရခိုင်ပြည်နယ်အတွင်းကတာစီကြောက်စိတ်ပိနေတော့ဒိုးတန်းနဲ့လက်ပတ်ဝမြို့နယ်နာမတော်ကျေးရွာကလူတွေ2019နှစ်ကုန်ပိုင်းလောက်ကစပြီးတော့ထွက်ပြေးလာကြတာလည်းဖြစ်ပါတယ်။ဒါအပြင်ကြောက်တော်မျိုးနယ်အတွင်းကတောင်မင်းကလာစစ်ဘေးဒုက္ခသည်စခန်းမှာလည်းအလူရှင်တွေမလာတော့တာကြောင့်စားနပ်ရိက္ခာပြတ်လတ်နေတယ်လို့စစ်ဘေးဒုက္ခသည်မန်အေးခိုင်ကပြောပါတယ်
။ဟုတ်ကဲ့ဆရာဒီလက်ဝါကလေဟိုအစနေပြေဖို့ဆရာရတော့ ဘာဖြစ်မှမလာတည်ဘူးဆရာဟုတ်ကဲ့အရင်ကပေးတဲ့လူကေပြန်နဲ့ဒီလောက်ကမလာတည်ဘူးဆရာတပွေအပ်ပြီးလည်းမလာတည်ဘူးရှိတဲ့တချို့တလေဆိုလို့ရှိတော့တော့ကိုမဘောနောနင်းစားတဲ့ရတဲ့လူတွေရှိတဲ့နင်းစားမရှိတဲ့လူတွေတော့မရှိတော့ဘူးဆရာအဆင်မပြေတော့ဘူ
းဝါတော်စစ်ပေးဆောင်ဒုက္ခတဲ့စခန်းကိုစားနေရိခါတွေထောက်ပံ့နေတဲ့ကမ္ဘာစားနေရိခါအဖွဲ့ WFP ကထောက်ပံ့ပေးထားတယ်လို့လူကေပြန်ကလည်းတရက်ကိုဆန်နိုးစီဘူးနှစ်ဘူးထောက်ပံ့နေတာလည်းဖြစ်ပါတယ်ဒါပေမဲ့လည်းဒီလအတွင်းမှာထောက်ပံ့မှုတွေရပ်တန့်နေသလိုလက်ရှိမှာလည်းကုန်စည်နှုန်းတွေကအဆမတန်မြင့်တက်နေတာကြောင့်စေဘေးဒုက္ခသည်တွေအနေနဲ့စားနေရိခါအခက်အခဲတွေရင်ဆိုင်နေကြရတာဖြစ်တယ်လို့တောင်မင်္ဂလာစေဘေးဒုက္ခသည်စခန်းကမအေးခိုင်ကပြောပါတယ်
သူတို့ပြေးတဲ့အလဲဆရာဟောလေသူတို့ပြေးတဲ့ကတော့တလောက်ကို18000ပြေးတဲ့ဆရာဒီမှာတော့ဆန်နေစီတကတော့ဈေးကြီးနေပြီအဲ့နဲ့မလုံမလောက်ဖြစ်နေတယ်ဟုတ်တယ်ဟုတ်ကဲ့အရင်တော့ဆိုလို့ရှိရင်စီတဘူးကမှ1500ပဲရှိတယ်အခု9500ဖြစ်နေပြီလေအားကြောင့်မလုံမလုံဖြစ်နေမလုံမလောက်ဖြစ်နေပါလားလူကေပြန်တော့တလောက်ကိုတရက်ကိုဆန်တဘူးကြပြေးတဲ့ဆရာဟောဒီကစားတဲ့လူတွေကတော့ဆန်တဘူးနဲ့မလောက်ဘူ
းရခိုင်ပြည်နယ်အတွင်းစစ်တပ်နဲ့အေးရခိုင်လက်နက်ကိုင်တပ်ဖွဲ့အကြားတိုက်ပွဲတွေကလည်းရပ်တန့်နေတာကြောင့်စပေးဒုက္ခသည်တွေအနေနဲ့နေရပြန်မယ်ဆိုရင်အိမ်တော်စုတစ်ခုကိုငွေ9သိန်းထောက်ပံ့မယ်လို့လဲပြည်နယ်ကောင်စီပြောခွင့်ရကပြီးခဲ့တဲ့အပတ်သတင်းစာရှင်းလင်းပွဲမှာပြောဆိုကမ်းလှမ်းခဲ့ပါတယ်စပေးဒုက္ခသည်တချို့ကလည်းလုံခြုံရေးအာမခံမရှိတာကြောင့်နေရမပြန်ကြသလိုတချို့ကလည်းနေရပြန်ဖို့သက်ဆိုင်ရာတာဝန်ခံတွေရှိမှစည်ရင်ပေးထားကြတာလည်းရှိပါတယ်နေရပြန်ဖို့စည်ရင်ပေးထားတဲ့ဒုက္ခသည်တဦးဖြစ်တဲ့ပလဝမြို့နယ်ကဥကြော်တန်းကတော့အခုချိန်ထိနေရပြန်ဖို့အကြောင်းကြားလာတာမရှိသေးဘူးလို့ပြောပါတယ
်။ကျွန်တော်တို့တော့ပြန်မယ်ဆိုတဲ့တရင်ကိုပေးထားပါတယ်ခင်ဗျာ။ဟုတ်ကဲ့ခင်ဗျာအခုရှိသေးဟိုဘာမှမေးလည်းမမေးဘူး။ဘာမှနေပြီပိတ်ဆံပေးမယ်ဆိုတဲ့စကားလည်းအခုရှိသေးပြောတာတော့မကြောက်ဘူးခင်ဗျာ
။လက်ရှိအချိန်ထိရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်ဘေးဒုက္ခသည်စခန်း100ကျော်အထိရှိနေပြီးနေရပြန်ဖို့ခက်ခဲနေတဲ့စစ်ဘေးဒုက္ခသည်9000ကျော်အထိရှိနေပါတယ်။ရခိုင်မြောက်ပိုင်းမှာအေးလက်နက်ကင်တပ်ဖွဲ့နဲ့မြန်မာစစ်တပ်အကြတိုက်ပွဲတွေကြောင့်ဒေသခံတွေအိုးအိမ်ဆုံးခွာခဲ့ရတာပါအခုနောက်ပိုင်းမှာတော့အေးရခိုင်လက်နက်ကင်တပ်ဖွဲ့နဲ့မြန်မာစစ်တပ်အကြအပြည့်အခက်ရဲဆဲထားပေမဲ့လည်းအတော်များများကတော့နေရမပြောင်းနိုင်ကြသေးပါဘူးခင်ဗျာ
ကိုငင်းချမ်းပြောပြသွားတာပါဆက်လက်ပြီးတော့ထိုင်းနိုင်ငံမှာအလုအကင်သွားရောက်ရှာဖွေနေတဲ့မြန်မာနိုင်ငံသားတချို့ရဲ့အခြေအနေနဲ့ပတ်သက်ပြီးတင်ပြပေးပါဦးမယ်ထိုင်းနိုင်ငံပရာချုခရီခံပြည်နယ်ထဲမှာပါကစံအဝေးပြေးလမ်းမကြီးပေါ်မှာမလ16ရက်နေ့မနေ့အစောကြီးအချိန်မှာတရားမဝင်မြန်မာအလုသမား18ဦးကိုတင်ဆောင်လာတဲ့ကာမတော်တဆဖြစ်ပြီးတော့မြန်မာနိုင်ငံသားတရားမဝင်မြန်မာနိုင်ငံသား6ဦးပွဲချင်းပြီးသေဆုံးခဲ့သလိုကျန်12ဦးလည်းဆေးရုံမှာအပြင်းထန်ဒဏ်ရာရတဲ့အတွက်တင်ထားရပါတယ်ဒီသတင်းတွေကိုတော့ထိုင်းနိုင်ငံခြေဆိုင် RFVOA သတင်းတောက်မအေးအေးမာကပြောပြပေးပါမယ
်ထိုင်းနိုင်ငံပရာချုခီရီကန်ပြည်နယ်ရဲကဖက်ခဆန်ဟိုင်ဝေးလမ်းမပေါ်မှာမလ16ရက်နေ့မနေ့စောကြီးအချိန်မှာပဲအထောက်ထားမဲ့မြန်မာ18ဦးကိုတင်လာတဲ့ပိကပ်ကားတစ်စီးမတော်တဆတိမ်းမောက်ခဲ့ပြီးနောက်ကပါလာတဲ့ဒင်ကားနဲ့လည်းကားတိုက်မှုဖြစ်ခဲ့ပါတယ်ဒီကားတိုက်မှုဖြစ်ပွားပြီးတဲ့နောက်မှာတော့မြန်မာ6ဦးပွဲချင်းပြီးသေဆုံးသွားခဲ့တယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုသမားကြီးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ
်မာအဲ့ဒါဒီနေ့မနေ့ကတော်ရဖြစ်တာလေအဲ့ဒီပထမခေတ်အပိုင်းမှာပဲလေဟိုကဘောအလုပ်သမားတွေတရားဝင်လို့တမားနေမှနေသားတွေပေါ့သူတို့စမှုစာခေါင်းကအလုပ်သွားလို့ပို့အဲ့လိုမျိုးကားနဲ့တည်သွားတဲ့အချိန်ဖြစ်တာမှာအဲ့ခြောက်ကတော့ဒီပွဲချင်းကြီးတည်တယ်ပေါ့နော်အဲ့ဒီမှာ7ယောက်ကိုဆေးရုံပို့ထားတဲ့အချိန်မှာလည်း9ယောက်ကတော့တော်တော်လေးအသေးအံဖြစ်နေလို့ပြောရဲမှာဖြစ်တာပိကကားလေကျွန်တော်တို့တမားတွေတည်လာတာပိကကားလေပိကကားအဲ့လိုမျိုးရှိရနေတော့နေနေမြင်သူကအချိန်နဲ့တော့နေဖြစ်မှာပေါ့ပြီးတဲ့အခါကျတော့အဲ့အသေးကျွန်းကိုပင်ပေါ်ပြီးလည်းကျုံးဝင်တိုက်ပြလိုက်တာအဲလူတွေကိုတခါလဲဟိုကင်ပြီးတော့ကင်ပေါက်ပြီးပြစ်ချတာဖြစ်သွားတာပေါ့အဲမှန်တခါနောက်ကားတခါဝင်တိုက
်မြမာတွေကိုတင်ဆောင်လာတဲ့ကားကကားပင်ပေါက်ပြီးလမ်းလယ်မှာကာထားတဲ့တပ်ထုလက်ရန်ကိုဝင်တိုက်ခဲ့ရကနေကားတိတ်မှမှုဖြစ်ခဲ့တာပါမြမာတွေကိုတင်ဆောင်လာတဲ့ကားမောင်းသမားကတော့ထွက်ပြေးသွားခဲ့တယ်ဆိုပြီးအခင်းဖြစ်သွားတဲ့နေရာမှာစစ်ဆေးနေတဲ့ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်တရားမဝင်အထောက်ထားမဲ့မြန်မာတွေကိုတယ်ဆောင်လာတဲ့ကားတွေဟာမကြာခဏတိမ်းမမှုတွေဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာလည်းကားမတော်တဆတိမ်းမမှုတွေဖြစ်ခဲ့ပြီးမြန်မာတွေတေဆုံးမှုတွေမကြာခဏဖြစ်ရတယ်လို့လည်းဦးမင်းဦးကပြောပါတယ်
။ဆရာမနှစ်ခုဆုံးမှာလားမသိဘူးလေ။အဲဒါတက္ကသိုလ်တဲ့နောက်မဲဆောက်ဘက်မှာတက္ကသိုလ်ဖြစ်တယ်။ကန်ချနာပူရီမှာနှစ်ခါဖြစ်တယ်။ဒါကျွန်တော်တို့သိရတာတော့ပေါ့နော်။ကျွန်တော်ပြင်တယ်မနစ်ကတော့တော်တော်များတယ်။မနစ်က5ကောက်လောက်ရှိမယ်ထင်တယ်။ဟိုကသိတာလည်းတော်တော်များပါတယ်။ခောက်တိုင်းမှာအဲ့ဒီဒီဟာရှိ
အထောက်ထားမဲ့မြန်မာတွေတည်ဆုံးမှုနဲ့ပတ်သက်လို့တရားမဝင်ပဲဖြစ်ဖြစ်တရားဝင်ပဲဖြစ်ဖြစ်နင့်နာပြေရရှိရမှာဖြစ်ပြီးရေတိုက်မှုဖြစ်တဲ့ကားရဲ့အာမခံကြေးပေါ်မှာမူတည်တယ်လို့လည်းဦးမင်းဦးကပြောပါတယ်တရားမဝင်အထောက်ထားမဲ့တွေကိုတည်ဆောင်လာတဲ့သူအတော်များများဟာစစ်စေးရိတ်တွေကိုဖျက်ဖို့အတွက်အချိန်ပြင်းစွာမောင်းနေတာတွေလောက်တာကြောင့်ရင်မတော်တဆတိုက်မှုတွေမကြာခဏဖြစ်ရတယ်လို့လည်းဦးမင်းဦးကပြောပါတယ်တချို့ကတော့ကားတိုက်မှုဖြစ်ပြီးစေယုံစေကံမပို့ပဲဒဏ်ရာရမြန်မာတွေကိုတောတောင်တွေထဲမှာဆွန့်ပစ်သွားခဲ့တာတွေလည်းရှိတဲ့အတွက်မလိုလားအပဲမြန်မာလူသမားတွေတည်ဆုံတာတွေလည်းရှိခဲ့ပါတယ်ဒီလပိုင်းတွေအတွင်းမှာပဲတရားမဝင်မြန်မာတွေကိုတည်ဆောင်လာတဲ့ကားတွေရင်မတော်တဆတိုက်မှုတွေမကြာခဏရှိနေပြီးအများစုကတော့မြန်မာတွေကိုအစုလိုက်အပြုံလိုက်လူကုန်ကူးတဲ့ဒိုင်းတွေကဖြစ်ကြပါတယ်ရှင
်။မအေးမှပြောပြသွားတာပါဆက်လက်ပြီးတော့မြန်မာရွှေပြောင်းအလုသမားအရေးနဲ့ဆိုင်တဲ့သတင်းပေးပို့ချက်တပုတ်ကိုပဲဆက်လက်တင်ပြပေးပါဦးမယ်။မြန်မာအလုသမားအများပြောက်ဖို့ခေါ်ယူဖို့ထိုင်းအစိုးရကမကြာသေးခင်ကကမ်းလှမ်းပြတဲ့နောက်မှာလုတ်သား2000ဝန်းကျင်ကိုတကြံမတိုင်ခင်ဆီလွတ်သွားမယ်လို့ပြည်ပအလုတ်ကိုင်းရှာဖွေရေးအေဂျင်စီတချို့က VOA ကိုပြောဆိုခဲ့ပါတယ်ခင်ဗျာဒါဟာကိုဗစ်ရောဂါကြောင့်မြန်မာနိုင်ငံနဲ့ထိုင်းနိုင်ငံအကြား MOU နားလည်မှုစာချုပ်လာလုတ်သားဆီလွတ်တာကိုနှစ်နှစ်လောက်ရပ်ဆိုင်းထားပြီးနောက်ပထမဆုံးအချိန်တရားဝင်ပြန်လည်ဆီလွတ်တာဖြစ်ပါတယ်ရန်ကုန်ကဖေးပို့ထားတဲ့သတင်းကိုကိုရဲမွန်ကပြောပြပေးပါမယ်
မြန်မာ MOU လုတ်သားတောင်းတဲ့ချီပြီးခေါ်ယူသွားမယ်လို့ထိုင်းဘက်ကမြန်မာအလုတ်ကိုင်ရှာဖွေရေးအေဂျင်စီတွေကိုကမ်းလှမ်းထားပေမဲ့မြန်မာဘက်ကတော့ကနဦးအနေနဲ့လုတ်သား2000လောက်ကိုပဲစပြီးပို့ဖို့ပြင်ဆင်နေတယ်လို့လူထိတ်မိုးပြည်ပအလုတ်ကိုင်ရှာဖွေရေးအေဂျင်စီကကိုကျော်စင်က VOA ကိုပြောပါတယ်ကနဦးအနေနဲ့မြန်မာအေဂျင်စီ10ခုကျော်ကပို့ခွင့်ရတာပြီလို့သူကပြောပါတယ
်ဟောဒီမှာကုမ္ပဏီ12ခုလောက်တော့ကမ်းလှမ်းဆွံ့ကြည့်ပြီးဒါကြောင့်ပို့ခွင့်ပေးပြီရောဒီပြောကကြမ်းမတိုင်းနေပေါ့နော်အဲ့ဒီကြောကစားရတယ်ဖြစ်နေတယ်ဗျာဟိုဒုက္ခကောင်းကြီး2000လောက်တော့သွားနိုင်တယ်ဗျဒီကျလာအတွင်းတော့ပါဗျအဲကွန်ဆက်ရည်နေများမယ်နောက်ပြီးတော့စိတ်ရည်လည်းရှိပါတယ်ဒါတော့မြင်တယ်ဗျအမြင်လို့မဟုတ်ဘူးဘာလို့ဆိုတော့ဒါတော့ပြတ်လာနေတာဘယ်မှာကဒါအလုပ်လဲ
ထိုင်းဘက်ကပြည်ပလုတ်သားလိုအပ်ချက်ကတိမ့်နေချီပြီးရှိတယ်လို့မြန်မာလုတ်သမားရေးရဌာနရဲ့အမြဲတမ်းအသွင်းဝင်ဦးညွန့်ဝင်က VOA ကိုပြောပါတယ်ဒါပေမဲ့ထိုင်းနိုင်ငံမဲဆောင်တဲ့ရန်ကုန်ကမြန်မာလုတ်သားတွေကိုထားမဲ့ကွာရန်တိန်းစင်တာမှာတပတ်ကိုလူရောက်900စီပဲလက်ခံမှာဖြစ်လို့ဒီနှုံးတိုင်းပဲလွတ်မယ်ဆိုရင်မြန်မာဘက်ကတလကိုအများဆုံးလုတ်သား4000လောက်ပဲလွတ်နိုင်လိမ့်မယ်လို့သူကပြောပါတယ
်။ကြိုးတင်လာအေဂျင်စီတွေလက်ခဲကိုရောက်နေတာ4000 5000လောက်ရောက်နေပြီ။အဲအဲ့ဒီပုံမှာကျွန်တော်တို့ကဒါ PPP စစ်ပြီးတော့ဟိုလုတ်ဖို့လုပ်နေတယ်။တပတ်ပါမှကျွန်တော်တို့က1000ပေါ့ဗျာ။ဒလောကေကတော့ကျွန်တော်တို့ဒီမတ်လအကုန်လုံးမှာဆွရင်တော့တလ4000နဲ့5000ကိုကြာအဲ့လောက်ပဲကျွန်တော်တို့သွားနိုင်မှာဖြစ်သွားပြီဗျာ။ဒလောကေနေလာပြောတာပါ။ထိုင်းဘက်ကဖြေလျှော့မှုတွေဒီ PPP သွားဖို့ currentlyဝင်ပေါ်ရည်ရည်လျှော့လာတာပါ냐ရှိတော့ဟိုတလားတလားကိုတောင်းနေချီပြီးလွတ်နိုင်တဲ့နေရာရှိရဲ့
ထိုင်းဘက်ကမြန်မာလူသားအများအပြားလုံနေပေမဲ့လည်းကမ်းလှမ်းလာတဲ့တချို့ဆက်ယုံတွေကအသက်ဖြစ်နေတာလူသားခေါ်ယူဖို့အချက်လက်တွေမပြည့်စုံတာစတဲ့လိန်ညာပြီးအလုပ်ခေါ်ရဲလို့တန်တရားရှိတဲ့လုပ်ငန်းရှင်တွေကိုတေချာစစ်ဆေးနေရတယ်လို့သူကပြောပါတယ်ထိုင်းဘက်ကကွာရန်တိန်းအကန့်အသတ်တွေအပြင်မြန်မာဌာနဆိုင်ရာဘက်ကလှုံထုံးလုံနေကြမ်းကြံနေရတွေကြောင့်လောလောဆယ်တော့အလုပ်သမားအ ਨੇ ချင်းပဲလွတ်နိုင်အောင်မယ်လို့အေဂျင်စီတချို့ကပြောပါတယ်
ဒီဘက်ကကမန်းဘလောက်ရှိကျွန်တော်နိုင်ငံနဲ့ကြာကြာဒါတော့ပြည့်စုံစစ်ဖြစ်လာတာလေဟိုဒုရန်ကြီးရောဗျာတလာကျောင်းလို့ရတယ်ကျွန်တော်နိုင်ငံကတလာကျောင်းကိုဖြစ်တယ်ဒီလားအဲ့ဒီအဲ့ဒီပရိုဂျီယာတွေဖြေလျှော့ပေးနေတော့ကျွန်တော်ကြီးကအများကြီးပါလို့နော်ဒါတော့အခုကျောင်းပြန်လာအခုရတာလည်းရှိတယ်ဆက်ပြီးတော့မပို့နိုင်ဘူးဒီနိုင်ငံတွေကပြောင်းသွားတယ်ဇမောရီယာလိုပြောင်းသွားတယ်အခုဒီဘက်ကလုံလောက်နေတာလည်းအားနဲ့ပြည့်တယ်ဗျာအဲ့ဒီလားဖြေလျှော့မှလား
ထိုင်းဘက်ကိုရောက်လာမဲ့မြန်မာလူသားတွေကိုကိုဗစ်စစ်ဆေးတာ၊ကွာရန်တိန်းထားတာ၊ကာကွယ်ဆေးထိုးတာဒီကုန်ကျစရိတ်တွေကိုအလုရှင်နဲ့အလုသမားဘယ်သူကကြားခံသင့်တယ်လဲဆိုတာနှစ်နိုင်ငံအတော်ကြာအောင်ညှိနှိုင်းပြီးတဲ့နောက်ထိုင်းအလုရှင်ကတာဝန်ပေးဖို့သဘောတူညီမှုရခဲ့ပါတယ်။ဒါပေမဲ့ထိုင်းဗီဇာဝင်ကထိုင်းဆိုရရဲ့လူမှုဖူလုံကြီးအာမခံကနဲ့အထွေထွေယောဂ၄မျိုးစစ်ဆေးကြတော့မြန်မာအလုသမားတွေဘက်ကကုန်ကျခံရမှာပါ။ထိုင်းမှာကိုဗစ်ယောဂါကြောင့်ပြည်ပလုသားအများအပြားနေရပြန်ခဲ့ကြပြီးစေယုံအလုံးယုံတွေမှာလုတ်သားလိုအပ်ချက်ဖြစ်ခဲ့ပါတယ်။ဒါကြောင့်ထိုင်းတနိုင်ငံလုံးအတိုင်းအတာနဲ့ပြည်ပလုတ်သား9000လောက်လိုအပ်တယ်လို့2021နှစ်ခုပိုင်းမှာထိုင်းအစိုးရကကြေညာခဲ့တာပါ။ထိုင်းအလုံးရှင်တွေကမြန်မာဘက်ကိုကမ်းလှမ်းထားတဲ့အလုံးခေါ်စာတွေရဲ့မှာစောက်လုပ်ရေးရေထွက်ကုန်နဲ့စားသောက်ကုန်လုပ်ငန်းကအများဆုံးဖြစ်ပါတယ်ခင်ဗျာ
။ကိုရဲမွန်ပြောပြသွားတာပါခင်ဗျာ VOA ရဲ့ဇာတာပတိနေမတဖက်အတန်လေးစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။
VOA American တိုင်းရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။တို့ဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနိုင်စင်နိုင်ပါတယ်။ VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။VOA American တန်ရဲ့ရုပ်တံတဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။ VOA American အတန်ရဲ့ဂျာတာပတိနေ့မနေ့ဖက်အတန်လွှင့်အစီအစဉ်တွေကိုလိုင်းနိုမီတာ32 kHz 9335လိုင်းနိုမီတာ49 kHz 6153ညလိုင်းလမီတာ190 kHz 5.5တို့ကနေဓာတ်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အခုဆက်လက်ပြီးတော့ကျွန်တော်တို့ရဲ့အတန်လွင့်စီစဉ်နေတဲ့မှာအပတ်စဉ်ကန္တာတွေကိုဆက်လက်တင်ဆက်ပေးဖို့အချိန်ကြာရောက်လာပြီဖြစ်ပါတယ်။ဆက်လက်နားတော်တာဆင်ရမယ့်အပတ်စဉ်ကန္တာတွေထဲမှာဆိုလို့ရှိရင်တော့မြမအရေးသုံးသပ်ချက်ပြည်သူ့ကြားမှာရေးအစီအစဉ်နဲ့အားကစားအစီအစဉ်စတဲ့အပတ်စဉ်ကန္တာတွေကိုနားတော်တာဆင်ရမှာပါဖြစ်ခင်ဗျာ။အခုပထမအဆုံးအနေနဲ့ကတော့ကျွန်တော်တို့လူလူနဲ့ကြားမှာရေးအစီအစဉ်ကိုတင်ပြပေးဖို့စီစဉ်ထားပါတယ်။ဒီတစ်ပတ်အတွက်မှာတော့စီဂျိုယောဂအကြောင်းကိုပြောပြထားပါတယ်။စီဂျိုယောဂမှာကြိုတင်ကာကွယ်မှုမဖြစ်နိုင်တဲ့စီဂျိုအမျိုးအစား1စီဂျိုယောဂဒါအပြင်စီဂျိုယောဂကိုကြိုတင်ကာကွယ်နိုင်တဲ့အမျိုးအစား2စီဂျိုဆိုပြီးတော့အမျိုးအစား2မျိုးရှိတာကြောင့်ကျန်းမာရေးနဲ့ညီကျွတ်အောင်နေထိုင်စားတောက်မယ်ဆိုလို့ရှိရင်အမျိုးအစား2စီဂျိုယောဂကိုကြိုတင်ကာကွယ်လို့ရတဲ့အကြောင်းတွေကိုဒေါက်တာတန့်စောကဒီတစ်ပတ်မှာတင်ပြထားပါတယ်ခင်ဗျာ။
စီဂျိုယောဂကိုကျွတင်ကာဝယ်ဖို့မဖြစ်နိုင်တဲ့စီဂျိုယောဂနဲ့ကျွတင်ကာဝယ်ဖို့ဖြစ်နိုင်တဲ့စီဂျိုယောဂဆိုပြီးရေပေါ်အားဖြင့်အမျိုးအစား2မျိုးခွဲခြားကြည့်နိုင်ပါတယ်။ကျွတင်ကာဝယ်ဖို့မဖြစ်နိုင်တဲ့စီဂျိုယောဂအမျိုးအစားကိုအမျိုးအစား1စီဂျိုယောဂလို့ပညာရှင်တွေကသတ်မှတ်ထားကြပါတယ်။ကျွတင်ကာဝယ်ဖို့ဖြစ်နိုင်တဲ့စီဂျိုယောဂကိုတော့အမျိုးအစား2စီဂျိုယောဂလို့သတ်မှတ်ထားကြတာပါ။ကျွတင်ကာဝယ်ဖို့မဖြစ်နိုင်တဲ့အမျိုးအစား1စီဂျိုယောဂဟာပန်ခရီးယပ်လို့ခေါ်တဲ့မုတ်ချိုအိတ်ထိခိုက်ပျက်စီးလို့ဖြစ်ပေါ်ခံစားရခြင်းဖြစ်တယ်လို့အထွေထွေယောဂအထူးကဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါဗ
ျ။စီဂျိုယောဂမှာအဓိကအပြင်တော့ဆရာတို့အမျိုးအစား1နဲ့အမျိုးအစား2စီဂျိုယောဂဆိုပြီးရှိတယ်။အမျိုးအစား1စီဂျိုယောဂကတော့ဆရာတို့ဒီအချိုဓာတ်ကိုထိန်းသိမ်းပေးတဲ့အင်ဆူလင်ဟော်မုန်းကိုထုတ်လုပ်ပေးတဲ့ပန်ခရီးယပ်ထိခိုက်ပျက်စီးလို့နော်ဒီအချိုဓာတ်ကိုမထိန်းသိမ်းနိုင်မယ်နဲ့စီဂျိုယောဂဖြစ်တာပေါ့နော်အမျိုးအစား1ယောဂပေါ့အဲ့တော့အမျိုးအစား1စီဂျိုယောဂကတော့ဆရာတို့ကာကွယ်ဖို့ခက်တယ်ပေါ့နော်ကာကွယ်လို့မရနိုင်ဘူးယောဂဖြစ်ပြီးတော့စီဂျိုဆက်ဖြစ်သွားတာ
အမျိုးအစား1စီဂျိုယောဂကတော့စီဂျိုထိန်းတဲ့ဟော်မုန်းတွေရဲ့လုပ်ငန်းဆောင်တာတွေဟန်တာနှောက်ယှက်ခံရလို့ဖြစ်ပေါ်ခံစားရတာဖြစ်ပြီးစီဂျိုထိန်းဟော်မုန်းတွေရဲ့လုပ်ငန်းဆောင်တာတွေပြည့်ဝင်းခြင်းမရှိသေးခင်မှာကြိုတင်ကာဝေးနီလန်တွေကိုလိုက်နာဆောင်ရွက်ထားမယ်ဆိုရင်စီဂျိုယောဂဖြစ်ဖို့အခွင့်အရေးနည်းသွားနိုင်တယ်လို့သိရပါတယ်ဒါကြောင့်အမျိုးအစား2စီဂျိုယောဂဟာကျွတင်ကာဝယ်ဖို့ဖြစ်နိုင်တဲ့စီဂျိုယောဂအမျိုးအစားဖြစ်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကရှင်းပြပါဗျာ။
အဲ့တော့အမျိုးအစား2စီဂျိုယောဂကတော့ဒီခန္ဓာကိုယ်ထဲမှာထွက်လာတဲ့ဒီစီဂျိုထိန်းသိမ်းတဲ့ဟော်မုန်းတွေရဲ့လုပ်ငန်းဆောင်တာတွေကိုအဟံတာနှောက်ယှက်ဖြစ်တဲ့အတွက်ကြောင့်စီဂျိုထိန်းသိမ်းမှုနော်အချိုဓာတ်ထိန်းသိမ်းမှုနည်းပါးပြီးတော့စီဂျိုယောဂဖြစ်တာ။ဒါကြောင့်မလို့ဆရာတို့ကာကွယ်ရေးအကြောင်းနဲ့ပတ်သက်ပြီးပြောမယ်ဆိုလို့ရှိရင်တော့အမျိုးအစား2စီဂျိုယောဂကိုကာကွယ်လို့ရနိုင်တယ်ဒါဆိုဘလိုကာကွယ်ရမလဲဆိုတော့စားတောက်နေထိုင်မှုပုံစံပြောင်းလဲခြင်းအပြင်ဆရာတို့ကမျိုးစားနှင့်စီဂျိုယောဂကိုကာကွယ်နိုင်မှာဖြစ်ပါတယ်နော
်အမျိုးစားနှင့်စီဂျိုယောဂကိုကျွတင်ကာဝယ်တဲ့နေရာမှာစားတောက်နေထိုင်မှုပုံစံပြောင်းလဲခြင်းဟာအရေးပါတဲ့လှုပ်ဆောင်မှုတစ်ခုဖြစ်ပါတယ်ကျန်းမာရေးနဲ့ညီညွတ်တဲ့အစားအစာတွေကိုရေးချေစားတောက်ပြီးတက်ကြွလှုပ်ရှားတဲ့လူနေမှုဘဝပုံစံနဲ့နေထိုင်သွားကြရမှာပါကျမကြီးနဲ့ညီညွတ်တဲ့နေထိုင်စားသောက်မှုပုံစံကိုအသက်30မကျော်ခင်အရွယ်ကလေးကအစာပြုတ်လေးကျင့်ပြုထောင်ပေးသင့်ပြီးအထူးသဖြင့်စီဂျိုယောဂဖြစ်ဖို့အခွင့်အရေးများတဲ့သူတွေဟာမပြတ်မကွက်လိုက်နာလှုပ်ဆောင်သင့်တယ်လို့သိရပါတယ်။ဘလို့လူတွေဟာအမျိုးအစားနှစ်စီဂျိုယောဂဖြစ်ဖို့အခွင့်အရေးများတဲ့သူတွေဖြစ်ပါတယ်လို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ်
။ဒါဆိုလို့ရှိရင်ဘလို့လူတွေကကာကွယ်ဖို့လိုတယ်လေဘလို့လူတွေကအမျိုးအစားနှစ်စီဂျိုဖြစ်ဖို့အခွင့်အလမ်းပိုများလဲပေါ့။နော်အဲ့ဒါတွေဆရာတို့လေ့လာချက်တွေအရအဝလွန်တဲ့လူနော်ကိုယ့်ရဲ့ကိုယ်ခန္ဓာကိုယ်သည်ရှိတဲ့ရမှာရှိတဲ့ရှိတိုက်တဲ့၄ချိန်တက်ပုံမြင့်နေတယ် overweight လို့ခေါ်တယ်အဲဒါဆရာတို့ BMI နဲ့ပြောမယ်ဆို25တက်ကျော်တဲ့လူတွေက overweight ပေါ့နော်အဲတော့နောက်တစ်ခါ BMI 30တက်ကျော်တဲ့လူတွေဆိုလို့ရှိရင်ဆရာတို့ကအဝလွန်လို့သတ်မှတ်တယ်ပေါ့နော်အဲတော့အဝလွန်တဲ့လူတွေမှာဆရာတို့ကစီးလို့ဖြစ်နိုင်ဖို့အခွင့်အလမ်းများတယ်အစီအစားများတဲ့လူတွေသွေးတွင်းအစီများတဲ့လူတွေမှာဒီမျိုးစားနှင့်စီးလို့ဖြစ်ဖို့ပုံများတယ်နောက်တစ်ခါတော့မိသားစုရာဆိုရင် ရှိတဲ့သူတွေမှာမျိုးစားနှစ်စီဂျိုယောဂဖြစ်ဖို့အခွင့်အလမ်းများတယ်အဲ့တော့ဆရာရှိမှပြောခဲ့တဲ့သူတွေကဆိုလို့ရှိရင်ဒါဆိုရင်သူတို့ဒေဒီသူကဖြင့်မျိုးစားနှစ်စီဂျိုယောဂမဖြစ်အောင်ကာကွယ်လို့ရနိုင်တယ်လို့ပြောချင်တာပေါ့နော်အဲ့တော့မိသားစုယောဂဆိုလို့ရှိတဲ့ကိုကလည်းဝါနေတယ်ဆိုရင်အစီအရာလည်းများတယ်ဆိုရင်စီဂျိုဖြစ်နိုင်ကြများလာပြီဒါဆိုရင်ဆရာတို့ကာကွယ်တဲ့နည်းလမ်းတွ Tereka Satan di China Ponza. Now to the Vienna, see Cho Shota Sato Biro, Dira Dina, Pumia Sare Ponzango, to be a Pitame Solushi to the Tetila Kama, Nusani Siu Yoga, Pepamu no Shotana Machabare, Natuara, Pawat of the Data Chalo, Mimi Kanago, Dejego, Jamare Poundry, not Dajin no BMI, such a Dadaman.
ငါးကနေ25တွဲမှာထိန်းသိမ်းထားမယ်ဆိုရင်မျိုးစားနှစ်စီဂျိုယောဂမဖြစ်အောင်တစ်ဖက်တစ်လမ်းကာကွယ်နိုင်မှာဖြစ်ပါတယ်စီဂျိုယောဂမှာကျွတင်ကာဝယ်မှုမဖြစ်နိုင်တဲ့အမျိုးအစားနှစ်စီဂျိုယောဂနဲ့ကျွတင်ကာဝယ်မှုဖြစ်နိုင်တဲ့အမျိုးအစားနှစ်စီဂျိုယောဂဆိုပြီးအမျိုးအစားနှစ်မျိုးရှိတာကြောင့်ကျွန်မရဲ့ညညအောင်နေထိုင်စားတော့ရင်အမျိုးအစားနှစ်စီဂျိုယောဂကိုကျွတင်ကာဝယ်ထားလို့
Radhan Zordin said that Lurune Tamaye si singo natora singe araba Sijo yoga down there, Sijo yoga go, Kagwe nine, down they go, Timbia pig it up to bare. A good celebrity of Bassin Tin Sendiza Udozan that in Sedem Yama, ye thumb that season go tinsa parame. Mimanangama, Simane Federal Pidon Zugo, Mopo Sound Nine Buso, ye, a tea in a pomo so one line, hello. Mima Yego Nebom Yazo, Lila Kedu, American Pidon Zoo. John Hopkins Tekato, Asha Yea, Nyanza Nyo Chaimu, Pamaka, John Bregliga, Pyotake Bare, Pamaka Breglia, Mimanangan Sanya Sao, Miazago, Pusugebi, Nagis Cyclone now by Mimanangan, Nan Bia Saji Dide, Tulangi, Longanego, Sangue, Kera, Quelone, Chain Tipare, Bigger and Malatiani, Tek Kuzan Nane, Yema, Quelon Dore, Pamaka, John Hubert Bregligo,
နောက်ထောင်20ခုရွေးကောက်ပွဲမတိုင်ခင်ကလေးကတင်ငါမတင်ဖြူရီဝိုင်းတော်သားဥကျော်စံသားဆက်သွယ်မေးမြန်းထားတာကိုပြန်လည်တင်ဆက်လိုက်ပါရခင်ဗျာသမဂ္ဂဒေသကျမောင်စုမင်းနာရောမြန်မာနိုင်ငံမှာဒီမိုကရေစီအကူပြောင်းဖို့ကြိုးပမ်းနေပေမဲ့အခက်အခဲတွေအင်တာနက်များပြားနေပါတယ်။အဲဒါမြန်မာနိုင်ငံမှာထူးခြားတဲ့အခြေအနေရှိနေလို့
I think because Burma or Myanmar has such a powerful set of traditions among different ethnic communities.
မြန်မာနိုင်ငံဟာတိုင်းဒေသမျိုးစုံနေထိုင်လာခဲ့တဲ့မတူကွဲပြားမှုအစဉ်အလာတွေရှည်ရှည်လင်းလင်းတည်ရှိလာတဲ့အတွက်ဒီမိုကရေစီထူထောင်ရေးအတွက်အခက်အခဲတွေများပြားတယ်ဆိုတာကတော့ကြိုတင်ခန့်မှန်းနိုင်တဲ့ကိစ္စလို့ထင်ပါတယ်။ကျွန်တော်မြန်မာနိုင်ငံကိုပထမဦးဆုံးတွားရောက်ခဲ့တဲ့1996ခုနှစ်တောင်မဟုတ်၄နှစ်စီမံကိန်းတွေကိုအကောင်းဆုံးဖြစ်မယ်ဆိုတဲ့ရည်မှန်းချက်နဲ့လုပ်နေခဲ
ပါကမ္ဘာတစ်လွှားမှာကျွန်တော်တို့တွေ့လာရတာကဒီလိုနိုင်ငံတွေမှာပြဿနာတွေရှိနေတယ်ဆိုတာပါပဲတိတ်အင်အားကြီးမားတဲ့ USSR ကဆိုဗီယက်ပြည်ထောင်စုကိုစတာလင်ကလူမျိုးကွဲများစွာကိုအင်အားနဲ့တည်ထောင်ခဲ့ပြီးတော့လူမျိုးစုလိုက်ပြည်နယ်တွေဖွဲ့စည်းဆွဲဆောင်တင်းသွင်းမှုနဲ့အောင်မြင်အောင်လုပ်နိုင်တယ်လို့ရည်ရွယ်ခဲ့ပေမဲ့နှစ်ပေါင်း60ကျော်လာတော့ကြာဆုံးသွားတာပါပဲအလားတူစွာပဲယူဂိုစလာဗီးယားကိုလည်းကွန်မြူနစ်အစိုးရကအင်အားသုံးတင်းသွင်းတည်ထောင်ခဲ့ပေမဲ့ပြိုကွဲသွားတာပါပဲဆိုတော့ကမြန်မာနိုင်ငံရဲ့ပြဿနာအတွက်လဲကျွန်တော်တော့မအံ့ဩပါဘူးမြန်မာပြည်သူလူထုအနေနဲ့သူတို့ရဲ့မတူကွဲပြားမှုကိုနားလေသဘောပေါက်ပြီးအတိအမှန်ပြုပေးဖို့ဖက်ဒရယ်ပြည်ထောင်စုတည်ထောင်ကြမှာလားပြည်ကြနိုင်ငံတွေဖြစ်သွားစီမလားဆိုတာကိုစဉ်းစားဆင်ခြင်ကြဖို့တိတ်အရေးကြီးပါတယ
်အခုမကြခင်မြန်မာပြည်သူတွေကမဲသေးကြတော့မှဖြစ်ပါတယ်ဒီရွေးကောက်ပွဲကတော့ဘယ်လိုများမျှော်လင့်နိုင်ပါလဲဘာလိုများမျှော်လင့်နိုင်ပါလဲဆရာကြီးကပြောခဲ့တဲ့အခက်အခဲအခြေအနေမျိုးတွေကိုဒီရွေးကောက်ပွဲပြီးရက်ခါမှာပေါ်ပေါက်လာတဲ့အခင်းအကျင်းတွေကကျော်လွှမ်းနိုင်မယ်လို့ဆရာကြီးထင်ပါလား
Yes, it's a troublesome time. and I put on my Burmese citizen's hat, and it, I think I would, I'm not sure how I would.
အခက်အခဲရှိနိုင်ပါလေ အခု တော့ မြန်မာ ပြည်သူ တွေ မှာ တူညီတဲ့ သဘော ထား ရှိကြရဲ့ လား ဆို တာ မသိကြ ပါဘူး ကျွန်တော် အသီး မိတ်ဆွေ တွေ အားလုံး နဲ့ ဆက်သွယ် ဆွေးနွေး ကြည့်ချင် ပါလေ အခြေအနေ နောက် တစ်ဆင့် ရှေ့ တိုး အောင် နိုင်ငံ ရေး ပါတီ တစ်ခု တည်းက ဆောင်ကျင်း နိုင် မှာ မဟုတ် ပါဘူး ဆို တော့ တိုင်းပြည်ရင်ဆိုင် ကြုံ တွေ့ နေရတဲ့ အခြေခံ ပြဿနာ တွေ အတွက် များစွာ ခရီး ရောက် နိုင် လိမ့်မယ် လို့ ကျွန်တော် မမျှော်လင့် ပါဘူး
တချို့ က တော့ ဒီ ကိစ္စ နဲ့ ပတ်သက်တဲ့ ပြဿနာ တော့ များ များ ဟာ လက်ရှိ 2008 ဖွဲ့စည်းပုံ အခြေခံ ဥပဒေ မကောင်း လို့ ဆိုပြီးတော့ ပြောကြပါတယ် စစ်တပ်က ရေးဆွဲထားတဲ့ ဥပဒေ ဖြစ်နေတဲ့ အတွက် ကြောင့် ဒီဟာ မသိလျော်တဲ့ ဥပဒေ ဆိုပြီးတော့ ဒီ ဖွဲ့စည်းပုံ ကို အဓိက ထောက်ပြနေကြပါတယ် ဆရာကြီးပဲ လို့ ဆိုပါပါလဲ
As I mentioned with the two examples that came to mind, the Soviet Union, the USSR, and Yugoslavia. In both cases, there were.
But I'm not sure what you're talking about. Soviet Union, Yugoslavia, do Malay, Puezibo, Ubidi, dot. She gets out of it. Every Puezibo, Nile, Jason, Jabjagi, Bari. Era as a democracy, Ude, Tamaraning, and Chitona Gabari. You want to get Malay, Puezibo, ha? single governing authority တခုတည်းသောအစိုးရအာဏာဆိုတဲ့အယူအဆပေါ်မူတည်ထားတာပါဒါအကြဆုံးရေးကိုလုံးဝဦးတည်နေပါတယ်တိုင်းသားတွေကိုဖြန့်ကျက်ကိုစားမပြုနိုင်ပါဘူးတချိန်တည်းမှာပဲရင်းညာပြဿနာကြောင့်လေမြန်မာနိုင်ငံကိုကဘာကစောင့်ကြည့်နေတာပါသူတို့ဟာလည်းအင်အားကြီးမားစွာလှုပ်ရှားလာတဲ့အတိုင်းအဝန်တစ်ရပ်ပါအခြားသောပြည်ပကတွေလည်းများပြားပြင်းထန်လာပါတယ်ဒါကြောင့် federal ground
ဖွဲ့စည်းကြမလားပြီးကြစီဖြစ်သွားစီမလားဆိုတာအလေးနဲ့စဉ်းစားရမယ့်အချိန်ပါဆိုတော့ဆရာကြီးပြောသွားသလိုဆိုဗီယက်ပြည်ထောင်စုရောယူဂိုစလာဗီးယားပြည်ထောင်စုရောပြိုကွဲရတဲ့အဖြစ်မျိုးရောက်နိုင်တဲ့အထိမြန်မာနိုင်ငံအချိန်များလောက်တောင်ဆိုးရနေလို့လားဆရာကြီးခင်ဗျာတကယ်များအဲ့လိုပြိုကွဲရတဲ့အချိန်မျိုးရောက်နိုင်စရာကြောင်းစီလိုလားခင်ဗျာ
Afraid it is, it depends of course on the capacity of the military to maintain its single governing arm.
But human nature is ဖြစ်လာနိုင်စရာရှိပါတယ်စစ်တကသူ့အင်အားတစ်ခုတည်းနဲ့ဘလောက်ထိထိန်းနိုင်မလဲဆိုတဲ့အပေါ်မူတည်ပါတယ်ဒါပေမဲ့လူသဘာဝဆိုတာကအားပြိုင်တဲ့သဘောရှိပါတယ်ဒီသဘောကြောင့်တစ်ချိန်ချိန်မှာအကွဲပြဲဖြစ်လာပြီးအကျိုးရှိမဲ့ဘက်ကိုလည်းဦးတည်နိုင်ပါတယ်နောက်ပြီးအထက်လူကြီးတွေကြီးပွားချမ်းသာသလောက်တာမန်အောက်ခြေရဲဘော်တွေဘဝကလည်းဆိုးဝါးလာပါတယ်
ဒါကတက်မတော်အတွင်းနှစ်ပေါင်းများစွာရှိလာတဲ့ပြဿနာပါဟုတ်ကဲ့ကျွန်တော်ဆက်ဆက်မိကျင်တာကတော့ဆရာကြီးကတက်မတော်အကြောင်းကိုပြောတယ်စစ်တပ်အကြောင်းကိုပြောတော့ရောင်ဆန်းစုကြည်နဲ့သူ့ရဲ့ပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့စွန်းဆောင်ချက်လှုပ်ဆောင်ချက်တွေကိုဆရာကြီးဘယ်လိုအကဲဖြတ်လို့ပါလဲအခုချိန်ကြီး
Yes, it has been disappointing, I'm sure, for many within the NLD, and probably for Suu Kyi herself.
ပြည်တွင်းကလူတွေအများအပြား NLD ပေါ်စိတ်ပြက်နေကြတယ်ဆိုတာသိကြပါတယ်။ဒေါ်ဆန်းစုကြည်ပေါ်မှာလည်းအလားတူစိတ်ပြက်ကောင်းစိတ်ပြက်နေကြပါလိမ့်မယ်။ကျွန်တော်ကတော့သူဟာ imminent စိတ်ရှိသီးခံတဲ့ခေါင်းဆောင်တယောက်လို့ထင်ပါတယ်။ဒါကြောင့်လဲတတိုင်းပြည်လုံးမပြိုမကွဲတပေါင်းတစ်စီးတည်းရှိနေအောင်လို့အစွမ်းကုန်လိုက်လျှော်ပြီးညှိနှိုင်းလက်ခံခဲ့တယ်လို့မြင်ပါတယ်။ Federal ပြည်ထောင်စုဖွဲ့စည်းပုံစစ်စစ်ကိုဖော်ဆောင်ကြပါ။ဒီပြည်ထောင်စနစ်ယူနစ်ထရီပုံစံလုပ်ရင်တော့ကြာဆုံးလိမ့်မယ်လို့အကြံပေးချင်ပါတယ်။
Federal ဆိုလို့အခုလက်ရှိဖွဲ့စည်းပုံကလည်းပဲ Federal ပုံစံမျိုးတော့လုပ်ထားတာပဲ။ထောက်ပြရလေးစခုနှစ်ဥပဒေကိုလည်းအဲ့လိုပဲပြောခဲ့တာရှိပါတယ်။ပြည်နယ်တွေဒေသန္တရအနှပိုင်းဖွဲ့စည်းတွေဖွဲ့စည်းထားတယ်ဆိုတော့တကယ်တမ်းဖက်ဒရယ်ဖြစ်စီခြင်းဒီဖွဲ့စည်းပုံကိုပဲအခြေခံပြီးတော့အဲ့ဒီတိုင်းရင်းသားဒေသဖြစ်တဲ့ပြည်နယ်တွေကိုလုပ်ပိုင်ခွင့်ပိုပေးလိုက်ရင်အနာပိုပေးလိုက်ရင်ဖြစ်လာနိုင်တယ်လို့ပြောကြပါတယ်။အဲ့လိုကမဖ
system or other than a set of republics, each of which has
ကျောက်ကြအာဏာအတော်အသင့်ရှိတဲ့သမရနိုင်ငံတွေကိုစုပေါင်းထားတဲ့ပုံစံမျိုးကလွဲပြီးပုံမူတာလွန်ကောင်းမွန်တဲ့ Federal State ဆိုတာမရှိဘူးလို့ကျွန်တော်လုံးဝယုံကြည်ပါတယ်ကျွန်တော်ရဲ့ကိုယ်ပိုင်အတွေ့အကြုံအရအမေရိကန်ပြည်ထောင်စုနမူနာကိုပြောပါရစေဥရောပတိုက်သားတွေအမေရိကမှာစတင်ပြောင်းရွှေ့ခြေချစဉ်တုန်းက Political Unit နိုင်ငံရေးအစုအဝေးပေါင်း900လောက်ရှိခဲ့ပါတယ်ဌာနတိုင်းရင်းသားတွေကလွဲလို့မတူကွဲပြားတဲ့အားလုံးကိုတပေါင်းတစ်စီးတည်းလုတ်ချင်ခဲ့တဲ့လူတွေဟာမအောင်မြင်ခဲ့ပါဘူးသူတို့ဘာသာစကား normative behavior လို့ခေါ်တဲ့ စံစနစ်အပြုမူတွေရှိနေကြတာပါ။အခုနှစ်ပေါင်း200 300ကျိုးပန်းတိဆောက်လာတာတော့လူမျိုးစုတချို့ဟာအချုပ်အခြာအာဏာပြန်လည်ထူထောင်ကျင်နေကြပါသေးတယ်။ဒါဟာကြံကမ္ဘာနိုင်ငံတွေအတွက်ဆိုးရွားတဲ့နမူနာတစ်ရပ်ပါ။မြန်မာနိုင်ငံအတွက်လည်းဗမာလူမျိုးဟာကြံတဲ့တိုင်းရင်းသားဒေသတွေကိုကိုလိုနီလိုသိမ့်ပိုက်ပြီးတနိုင်ငံနဲ့အဖြစ်အုပ်ချုပ်ဖို့မကြိုးစားပဲရခိုင်မွန်ရှမ်းကချင်ကယားချင်းစသဖြင့်တိုင်းရင်းသားတွေကိုအာဏာကွဲဝေပေးမယ်လို့ပြောလင့်ပါတယ်။သူတို့မှာအနာဂတ်ကိုစီဆန္ဒကိုစီနဲ့ရှိနေပါတယ်။လောလောဆယ်မှာတော့အားလုံးအတွက်ဝမ်းနည်းဝယ်ကောင်းတဲ့အချိန်လေးရှိနေပါတယ
်။ဒီလိုအချိန်မျိုးကလွတ်မြောက်နိုင်မဲ့အပြုသဘောဆောင်တဲ့အစဉ်လက္ခဏာတစုံတရာကိုမတွေ့မိဘူးလားခင်ဗျာ။ဟုတ်ချင်ပါ
There is something very positive that I find. I had occasion to go around Myanmar as we re-established libraries.
တေကိုအပြုသဘောဆောင်တဲ့အချက်တချို့လည်းရှိပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းကျွန်တော်ဟာမြန်မာနိုင်ငံအနှံ့စာကြည့်တိုက်တွေထူထောင်ရေးအတွက်တွားရောက်ခဲ့ပါတယ်။ကျွန်တော်ရဲ့ဒီစီမံကိန်းဟာဆက်ရှိနေသေးပါကျွန်တော်အတွက်အားတက်စရာအကောင်းဆုံးကတော့လူအများအပြားဟာလိလသင်ယူလူစိတ်တွေပြင်းပြနေကြခြင်းပါသူတို့ဟာအများသောအားဖြင့်ပညာရှင်အတိုင်းဝိုင်းကလာသူတွေမဟုတ်ပါဘူးတာမန်အယောင်းဝယ်လုပ်နေတဲ့ဂုဏ်သည်တွေပါသူတို့ဟာလူငယ်တွေအတွက်သင်ကြားရေးအထောက်အကူတွေစာကြည့်တဲ့တွေထူထောင်ဖို့အထူးကိုစိတ်အားထက်သန်နေကြပါတယ်ကဘာနဲ့တပြင်းညီဘဟုသုတတွေလိုချင်နေကြပါတယ်ဒါဟာတနိုင်ငံလုံးအနှံ့တိုင်းရင်းသားတွေအားလုံးကြားမှာတွေ့မြင်ခဲ့ရတာပါ
ဒါရှိမြန်မာနိုင်ငံရဲ့အခြေအနေကိုအင်္ဂလိပ်နိုင်ငံတွေနဲ့ဆက်ဆက်ပြီးတော့လည်းနောက်ဆုံးပြောပြပါအောင်ခင်ဗျာဆရာကြီးပဲလို့မြင်ပါပြန်
You know I have some knowledge about Thailand and Bangladesh which are neighbors and both those countries have done a very poor
ညီမအင်္ဂလိပ်ထိုင်းနဲ့ဘင်္ဂလားဒေ့ရှ်တို့အနှံ့နိုင်ငံစလုံးဟာသူတို့နိုင်ငံတွင်းကတိုင်းသားလူမျိုးစုတွေကိုအပြစ်မှပြမှုတိတ်ကိုအားနေကြပါတယ်ဒါပေမဲ့သူတို့ဟာမြန်မာနိုင်ငံထက်တိုးတက်ဖွံ့ဖြိုးမှုတွေရှိနေပါတယ်။အိန္ဒိယနဲ့တရုတ်တို့မှာတော့ပိုပြီးတော့တိုးတက်နေတာပေါ့လေ။မြန်မာနိုင်ငံကျတော့နိုင်ငံသား3-4သန်းဟာနေစားဖြတ်ကျော်ပြီးဘဝရည်ရည်အတွက်အလုတ်ကန်သွားလုပ်နေကြရပါတယ်။မြန်မာကောင်းဆောင်တွေအနေနဲ့အိန္ဒိယတွေကိုလည်းအတူယူပြီးအနာဂတ်ကိုဘယ်လိုထိန်းချောင်းရမယ်ဆိုတာစဉ်းစားတတ်ပါတယ်။အခုလက်ရှိအတိုင်းသာဆိုရင်တော့မြန်မာနိုင်ငံဟာတရုတ်တို့အိန္ဒိယတို့သာမကထိုင်းတို့ဘင်္ဂလားဒေ့ရှ်တို့ရဲ့ချုပ်ကန်မှုအောက်ကိုပါတနည်းနည်းနဲ့ရောက်ရှိသွားနိုင်ပါလေတခါတခါမြန်မာနိုင်ငံပြည်သူလူထုခံစားလာရတဲ့ဒုက္ခတွေကိုကြည့်ပြီးကျွန်တော်အထူးကိုစိတ်မကောင်းဖြစ်မိပါတယ်1948ကစပြီးမြန်မာခေါင်းဆောင်အဆက်ဆက်ဟာပြည်သူလူထုအကျိုးကိုအမှန်တကယ်မဆောင်ကျင်းပေးခဲ့ကြပါဘူးအင်္ဂလိပ်နဲ့ဂျပန်တို့လည်းမြန်မာပြည်သူလူထုရဲ့အကျိုးကိုလုံးဝဖော်ဆောင်ခဲ့ကြတာမဟုတ်ပါဘူးဗျာ
သူကျော်စံသာတင်ဆက်တဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါ VOA ရဲ့ကြာသာပတင်းနေ့မနေ့ပတ်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါရခင်ဗျာအခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ပုဒ်ဖြစ်တဲ့ကိုရန်နိုင်တင်ဆက်တဲ့အာကစားကဏ္ဍအစီအစဉ်ကိုတင်ဆက်ပါဦးမယ်ဒီတစ်ပတ်အာကစားကဏ္ဍမှာတော့ခရစ်စတီယာနိုရိုနယ်ဒိုတယောက်ဟာကမ္ဘာဂိုးအများဆုံးသွင်းတဲ့သူဖြစ်လာပါတယ်Chelsea အသင်းကိုအရှိအလယ်ပိုင်းကုမ္ပဏီတစ်ခုကဝယ်ယူဖို့ကမ်းလှမ်းတာအပါအဝင်အာကစားသမားဘဝကနေအနားယူပြီးဆိုတဲ့နာမည်ကြီးအမေရိကန်ဘောလုံးသမားတကြော့ပြန်ကစားဖို့ဆုံးဖြတ်လိုက်တာစတဲ့အကြောင်းအရာတွေကိုကိုရနိုင်ကဒီတစ်ပတ်အာကစားကဏ္ဍမှာစူးစီးတင်ပြထားပါရခင်ဗျာ
ပဒိဆိုရက Chelsea အသင်းပိုင်ရှင် Roman Abramovich ကိုတန်ခတ်ပိတ်ဆိုပြီးတော့သူရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်လိုက်တာကြောင့် Chelsea အသင်းရဲ့အနာဂတ်မရင်မယားဖြစ်လာနေချိန်မှာပဲ Saudi နိုင်ငံကမီဒီယာအဖွဲ့တစ်ခုက Chelsea အသင်းကို Britain Sterling ပေါင်း 1.9 ဘီလီယံနဲ့ဝယ်ဖို့ကမ်းလှမ်းနေတယ်ဆိုပြီးတော့သတင်းထွက်ပေါ်လာနေပါတယ်။ဒါကတော့အသင်းအတွက်ရောအသင်းကိုအားပေးတဲ့ပရိသတ်တွေအတွက်ပါသတင်းကောင်းဖြစ်ပြီးတော့ပရိသတ်တွေအတော်များများကတော့ပိုင်ရှင်အသင်းထွက်လာဖို့ကိုမျှော်လင့်နေကြပါတယ်။ရုရှားကယူကရိန်းကိုကျူးကျော်စစ်ကြောင်းနံခတ်ပိတ်ဆို့ခံရတဲ့အထက်မှာ Chelsea အသင်းဟာလည်းရုရှားရေနံတထေး Abramovich ပိုင်တဲ့အသင်းဖြစ်လို့နံခတ်ပိတ်ဆို့မှုရဲ့နောက်ဆက်တွဲပြဿနာတွေကိုရင်ဆိုင်နေရပြီးတော့မရေရာမှုတွေနဲ့လည်းကြုံနေရတာပါဆိုတော့နံခတ်ပိတ်ဆို့မှုကြောင့် Chelsea အသင်းမှာဘယ်လိုအကျိုးဆက်တွေရှိနေပါလဲဒီထဲကတချို့ကိုပြောရမယ်ဆိုရင်တော့ Chelsea အသင်းဟာဒီနံခတ်ပိတ်ဆို့မှုကြောင့်
ဘောလုံးဝဲလက်မှတ်တွေနဲ့အတင်းရဲ့အမှတ်တရစိတ်ကုန်ပစ္စည်းတွေကိုရောင်းချလို့မရတော့သလိုစတိုးဆိုင်ကိုလည်းပိတ်ထားပါတယ်။တရားသီလုံးစာလက်မှတ်ဝဲထားတဲ့သူတွေကပွဲကိုစက်ကြည့်နိုင်ပေမဲ့အခုနောက်ပိုင်းမှာပွဲကြည့်ဖို့လက်မှတ်ဝဲတဲ့သူတွေကတော့ဝယ်လို့တော့မရတော့ပါဘူး။ဒါသမားနဲ့ဝန်ထမ်းတွေကိုလစာပေးဖို့ပါဝင်အတင်းလည်းပတ်ဖို့အတွက်အထူးလိုက်စင်တရားကိုချထားပေမဲ့ဘောလုံးသမ
အများဆုံးရောင်းချနိုင်ဖို့မျှော်လင့်နေကြပါတယ်။အခုလို Saudi Media Company တခုကဝယ်ဖို့သတင်းထွက်လာတာက Chelsea အတွက်တော့သတင်းကောင်းဖြစ်ပြီးတော့ Britain သတင်းတွေမှာတော့အယောင်းဝယ်ကိစ္စကမလကုံလောက်မှဖြစ်နိုင်မယ်ဆိုပြီးတော့ခန့်မှန်းနေကြပါတယ်ခင်ဗျာ။နောက်ထပ်ဘောလုံးသတင်းတစ်ခုကတော့ Manchester United တိုက်စစ်မှု Ronaldo ဟာကြီးစားဘောလုံးသမားကြီးထဲမှာကမ္ဘာဂိုးအများဆုံးသွင်းတဲ့သူအဖြစ်စံချိန်တင်သွားခဲ့ပါပြီ။ပြီးခဲ့တဲ့စနေနေ့က Tottenham Hotspur နဲ့ကစားတဲ့ Premier League ပွဲမှာသူဟာ Man U အတွက် Hattrick 3ဂိုးသွင်းပြီးတော့စုစုပေါင်း108ဂိုးနဲ့မှတ်တမ်းတွေရကမ္ဘာမှာဂိုးအများဆုံးသွင်းတဲ့သူဖြစ်လာခဲ့ပါတယ်။ဒီမတိုင်ခင်ကတော့မှတ်တမ်းတွေရချက်တိုက်စစ်မှု Joseph Beacon က105ဂိုးနဲ့ဂိုးအများဆုံးသွင်းထားတဲ့သူဖြစ်ပါတယ်။ဘီကန်ဟာ1931ကနေ55အထိသွင်းခဲ့တဲ့ဂိုးအရေအတွက်ဟာ105ဂိုးရှိတယ်လို့ဖီဖာကခန့်မှန်းပါတယ်။ဒါပေမဲ့ check ဘောလုံးဖွဲ့ချုပ်ကတော့ဘီကန်ဟာစုစုပေါင်း122ဂိုးသွင်းခဲ့တာဖြစ်တယ်လို့ဆိုပါတယ်။ဒီနေရာမှာပြဿနာတစ်ခုကဒါနဲ့ပတ်သက်ပြီးတော့ FIFA မှာတရားဝင်စာရင်းအတိအကျမရှိတဲ့အတွက်အငင်းပွားစရာတွေလည်းဖြစ်နေပါတယ်။ဘရိုတိုက်စစ်မှုပီလီကတော့ဂိုးပေါင်း 1000 ကျော်သွင်းထားတယ်ဆိုပေမဲ့တရားဝင်စာရင်းတွေအရတော့958ဂိုးပဲဖြစ်ပြီးတော့ကျန်တာကတော့အပြော်တန်းကစားတဲ့ပွဲတွေမှာသွင်းတာတွေဖြစ်တယ်လို့ဆိုပါတယ်။ညင်ပွားစရာအခြေအနေတွေရှိနေပေမဲ့လည်းအခုလောလောဆယ်တရားဝင်ဖတ်တန်းတွေအရတော့ရိုနာလဒိုက108ဂိုးနဲ့ကမ္ဘာမှာဂိုးအများဆုံးသွင်းတဲ့သူအဖြစ်မှတ်တမ်းဝင်သွားခဲ့ပြီဖြစ်ပါတယ်။ဆိုတော့ Sports နဲ့ပွဲမှာရိုနာလဒိုရဲ့ခြေစွမ်းနဲ့ပတ်သက်ပြီးနှစ်ဖက်နှီးပြတွေကရောဘာတွေပြောလိုက်ပါသလဲ
။ He made the difference for sure with his 3 goals but not only because of the 3 goals I think there was
သူက3ဂိုးသွင်းပြီးတော့ပွဲကိုဆုံးဖြတ်ပေးသွားတာပေါ့ဒါအသေးချပါလေဒါပေမဲ့3ဂိုးသွင်းတာကြောင့်ပဲမဟုတ်ပါဘူးကျွန်တော်နီးပြဖြစ်လာပြီးနောက်ပိုင်းသူကစားခဲ့တဲ့ပွဲတွေထဲမှာဒီပွဲကသူ့ရဲ့အကောင်းဆုံးပွဲပ
ါ It was an amazing performance to Cristiano but
Ronaldo ကစားတော့လာတကယ်ကိုကောင်းပါတယ်သူဘလောက်ကောင်းတယ်ဆိုတာကျွန်တော်ကောင်းကောင်းသိတာပေါ့ဒါကြောင့်သိတော့မှန်းဟောပြီးပါဘူးအခုလောလောဆယ်မှာသူနဲ့မက်ဆီနဲ့ကကမ္ဘာအကောင်းဆုံးဘောလုံးသမားတွေပါဒီမတိုင်ခင်ကတော့မာဒိုနာရှိမယ်ပီလီရှိမယ်ကျွန်တော်အမြင်ရတော့အသင်းအတွက်တကယ်ကိုရည်ရည်ကြီးလိုအပ်နေတဲ့အချိန်မှာသူကအသင်းအတွက်အမြဲတမ်းခြေစွမ်းပြပြီးအဆုံးဖြတ်ပေးနိုင်တဲ့သူပ
ါဘီဂျက်တစ်ပတ်မှာရိုနာလ်ဒိုလိုပဲဘိုင်ယန်တိုက်စစ်မှုလေဗန်ဒေါစကီနဲ့ရီယယ်တိုက်စစ်မှုဘန်ဇီမာတို့လည်းချန်ပီယံစ်လိဂ်မှာဟက်ထရစ်တွေသွင်းခဲ့ကြပါတယ်ဘန်ဇီမာဟာ PSG နဲ့ပွဲမှာဟက်ထရစ်သွင်းလိုက်တာကြောင့်အခုဆိုရင်Real အတွက်309ဂိုးသွင်းပြီးတော့တစ်ချိန်က Real တင်းရဲ့ဂန်ဝင်ကစားသမားကြီး Di Stefano ရဲ့စံချိန်ကိုကျော်ပြီးအသင်းအတွက်တတိယဂိုးအများဆုံးသွင်းတဲ့သူဖြစ်လာခဲ့ပါတယ
်။ Sueño estar en entro este
ဂန်ဝင်ကစားသမားကြီးဖြစ်တဲ့ Di Stefano ရဲ့စံချိန်ကိုချိုးနိုင်လိုက်တဲ့အတွက်ကျွန်တော်ရဲ့အိမ်မက်တွေမှန်တကယ်ဖြစ်လာခဲ့တာပါ။ကျွန်တော်အသင်းကိုပထမဆုံးရောက်တဲ့နေ့မှာသူကဥက္ကဋ္ဌနဲ့အတူရှိနေပြီးတော့ကျွန်တော်ကိုနွေးနွေးထွေးထွေးကြိုဆိုခဲ့တာပါသူကတကယ်ကံဝင်ကစားသမားကြီးပါအခုသူ့လိုမျိုးဂိုးတွေသွင်းနိုင်တဲ့အတွက်ကျွန်တော်ရက်ကုန်ယူပြီးတော့ဆက်ပြီးတော့လည်းဂိုးတွေသွင်းဖို့အားဖြစ်စေပါလေ
လက်ရှိမှာတော့ Real Madrid အသင်းအတွက် Portuguese တိုက်စစ်မှုရိုနာလဒိုကဂိုးပေါင်း450သွင်းပြီးတော့ဂိုးအများဆုံးသွင်းထားသူဖြစ်ပြီး Spain တိုက်စစ်မှု Raul Gonzalez က323ဂိုးနဲ့ဒုတိယဂိုးအများဆုံးသွင်းထားတာဖြစ်ပါတယ်အမေရိကန်ဘက်ကအောက်သာသတင်းမှာတော့စူပါဘိုးကို9ချိန်ဘိုးဆွဲမှုတဲ့နာမည်ကြီးအမေရိကန်ဘောလုံးသမားတွန်ဘရီဒီကသူ့အနေနဲ့လာမယ့်ဘောလုံးရာသီမှာတမ်ပါဘေးအသစ်မှာဘောလုံးပြန်ကစားမယ်ဆိုပြီးတော့ပြောလိုက်ပါတယ်တွန်ဘရီဒီဟာအမေရိကန်ဘောလုံးကစားတာကနေအနားယူပြီးလို့ကြေညာပြီးသတင်းပတ်6ပတ်အကြာမှာပဲအခုလိုပြန်ကစားမယ်လို့သူ့ရဲ့ Twitter နဲ့ Instagram အကောင့်တွေကနေပြီးတော့မတ်လ13ရက်နေ့ကကြေညာလိုက်တာပါသူအနေနဲ့ပွဲကြည့်စင်ပေါ်မှာမဟုတ်ပဲကွင်းထဲမှာပဲဆက်ရှိနေတဲ့တယ်ဆိုတာကိုလွန်ခဲ့တဲ့လအတွင်းမှာသဘောပေါက်ခဲ့ကြောင်းတစ်ချိန်ချင်းမှာအနားယူရမယ့်အချိန်ရောက်လာမှာဖြစ်ပေမဲ့အခုတော့မဟုတ်သေးကြောင်းသူ့ရဲ့အသင်းပေါ်တွေနဲ့အားပေးတဲ့မိသားစုကိုချစ်ပြီးတော့ဒီလူတွေကအားလုံးဖြစ်အောင်လုပ်ပေးခဲ့ပြီးလာမယ့်ရာသီမှာသူ့ရဲ့ကစားသမားဘဝ23နှစ်မြောက်အဖြစ်နဲ့တမ်ပါအသစ်မှာဆက်ကစားသွားမှာဖြစ်ပြီးတော့မပြီးပြတ်သေးတဲ့ကိစ္စတွေရှိနေသေးတယ်ဆိုပြီးတော့ Twitter ကနေပြောလိုက်ပါတယ် သူဘာကြောင့်အခုလိုပြန်ကစားဖို့ဆုံးဖြတ်တယ်ဆိုတာအတိအကျမသိနိုင်ပေမဲ့သူဟာစနေနေ့ကတော့အင်္ဂလန်မှာမန်ယူနဲ့စပါ့စ်တို့ကစားတာကိုတွားကြည့်ခဲ့ပြီးတော့အဲဒီပွဲမှာရော်နောက်ဒို၃ဂိုးတွင်းတာကိုကြည့်ပြီးပြန်ကစားဖို့ဆုံးဖြတ်လိုက်တာဖြစ်နိုင်တယ်လို့လည်းအတော်များများကယူဆနေကြပါတယ်။ Tom Brady ဟာပွဲပြီးမှာရော်နောက်ဒိုနဲ့မန်ယူအသင်းသားတွေနဲ့တွေ့ခဲ့သလိုမန်ယူနည်းပြဟောင်းကြီး Ferguson နဲ့လည်းတွေ့ခဲ့ပါတယ်။တမ်ပါနဲ့ Tom Brady ပရိသတ်တွေပါဝင်တချို့မီဒီယာတွေကတော့ရော်နောက်ဒိုကြောင့်ပြန်ကစားတာဖြစ်နိုင်တယ်လို့ယူဆနေကြပြီးရော်နောက်ဒိုကိုကျေးဇူးတင်တဲ့သူတွေလည်းရှိနေပါတယ်။အသက်44နှစ်ရှိဖြစ်တဲ့ Tom Brady ဟာ New England Patriots အသင်းနဲ့နှစ်နှစ်ဆက်ကြာကစားခဲ့ပြီးတော့အဲ့မှာ Super Bowl ကို6ချိန်အနိုင်ရပြီးအဲ့နောက် Tampa Bay အသင်းကိုပြောင်းပြီးတော့မနစ်တုံးကချန်ပီယံဖြစ်ခဲ့တာကြောင့် Super Bowl Champion ဆုကို9ချိန်နဲ့အများဆုံးရဘူးတဲ့သူဖြစ်ပါတယ်။အနားယူပြီးလို့ကြီးညာပြီးမှအကွင်းထဲကိုတကြောပြန်ရောက်လာမဲ့ Tom Brady အနေနဲ့ Lombardy Super League ကိုနောက်တစ်ချိန်ထပ်ရအောင်မလားဆိုတာကတော့တဲ့ဘာပရိသတ်တွေကငင်းခုံစွာနဲ့စောင့်မျှော်နေကြတယ်ဆိုတာသင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
။ကိုရနိုင်တင်ဆက်တဲ့အားကစားကဏ္ဍအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါခင်ဗျာ။ VOA American အတန်ရဲ့ကြာတာရင်းနဲ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ49 kHz 6753ညလိုင်းနံမီတာ190 kHz 1905တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။သောတာရှင်များခင်ဗျာကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်လို့တယ်အကြံပေးလို့တယ်သတင်းတွေတောင်းလို့တယ်ဆိုလို့ရှိရင်တော့စာရေးသားဆက်သွယ်နိုင်ပါတယ်စာရေးသားဆက်သွယ်တဲ့နေရာမှာအီးမေးလ်ကနေတင်ဆက်သွယ်ရေးသားနိုင်ပါတယ်ရေးသားဆက်သွယ်ရမယ့်အီးမေးလ်လိပ်စာကတော့ burmese@voanews.com ကိုစာရေးသားဆက်သွယ်တိုင်ပါတယ်ခင်ဗျာသောတာရှင်များခင်ဗျာကျွန်တော်တို့ရဲ့အတန်လွင့်အစီအစဉ်နေနဲ့ပတ်သက်ပြီးတော့မနေ့ဖြင့်တောက်ကြနေမှာနာတော်တာဆင်ရမယ့်အတန်လွင့်အစီအစဉ်အပတ်စဉ်ကဏ္ဍတချို့ကိုကြိုတင်မိတ်ဆက်ပေးလိုပါတယ်မနေ့ဖြင့်ကမှဆိုလို့ရှိရင်ဥအောင်ခင်တင်ဆက်တဲ့မြမရေးသုံးသားချက်အစီအစဉ်ကိုနာတော်တာဆင်ရမှာဖြစ်တယ်လို့ကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးကဏ္ဍအစီအစဉ်ကိုလည်းနာတော်တာဆင်ရပါမယ်အဲဒီနောက်မှာတော့ Fever Wine တော်သားတွေတင်ဆက်တဲ့တိုင်းရင်သတင်းလောအစီအစဉ်ကိုလည်းနာတော်တာဆင်ရပါမယ်အခုတော့ကျွန်တော်တို့ဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတင်ပြပါအောင်မယ်သတင်းအချင်းချုပ်တွေကိုတော့ကိုအောင်လွင်ဦးကပြောပြပေးပါပ
ါယူကရိန်းသမ္မတကအကူအညီပေးဖို့ပန်ချလိုက်ပြီးနောက်မှာပဲလက်နက်နဲ့ကာကွယ်ရေးပစ္စည်းတွေပါဝင်ဒေါ်လာ1800ကူညီထောက်ပံ့မဲ့အစီအစဉ်ကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ပေါ်ထုံးနေမှာပဲကြေညာလိုက်ပါတယ်အခုနောက်ထပ်ကြေညာလိုက်တဲ့အစီအစဉ်တွေပါဆိုရင်ဒီသတင်းပတ်ထဲယူကရိန်းအတွက်လွန်ကျော်ရေးအကူအညီဖြစ်အမေရိကန်ကပေးရတာဒေါ်လာ10,000ရှိသွားပြီလို့လည်းသမ္မတဘိုင်ဒန်ကပြောဆိုခဲ့တာပါအခုနောက်ဆုံးပေးရမယ့်အစီအစဉ်မှာယူကရိန်းပြည်သူတွေကိုလေယာဉ်တွေရဟတ်ယာဉ်တွေနဲ့တိုက်ခိုက်နေရတဲ့ကိုယူကရိန်းစစ်တပ်ကဟန်တာဖို့နဲ့လေကြောင်းပိုင်နဲ့ကိုကာဝယ်နိုင်ဖို့လေကြောင်းရန်ကာဝယ်စနစ်800ပါဝင်ကြောင်းလည်းပြောဆိုခဲ့ပါတယ်ဒါမှမဟုတ်ရုရှားကကျူးကျော်တိုက်ခိုက်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းမှာလေယာဉ်မပြန့်တမ်းရဇုန်နယ်မြေတတ်မှတ်ဖို့ယူကရိန်းသမ္မတရဲ့ပန်ချားချက်ကိုတော့လက်မခံခဲ့ပါဘူးစတင်ကလေကြောင်းရန်ကာဝေးစနစ်တွေဖြင့်တန်ချက်ကဖြစ်လက်နက်တွေလောင်းချာတွေစစ်တပ်နဲ့တွေလက်နက်ငယ်တွေပါဝင်ပါတယ်ရုရှားစစ်တပ်ရဲ့သတင်းသုံးဖက်ကြားပြင်းထန်တဲ့ထိုးစစ်ဒဏ်ခံရတဲ့ယူကရိန်းနိုင်ငံကိုကာဝယ်နိုင်အောင်ပုံမဆောင်ရွက်ဖို့အမေရိကန်လွှတ်တော်ကိုယူကရိန်းသမ္မတဗိုလိုဒီမီယာဇလန်စကီဘော်ဒူးနေကအနှူးညွတ်ပန်ချားခဲ့ပြီးနောက်မှာပဲအမေရိကန်ကနောက်ထပ်အကူအညီပေးမယ့်အစီအစဉ်ကိုကြေညာလိုက်တာလည်းဖြစ်ပါတယ်ယူကရိန်းကိုကျူးကျော်တိုက်ခိုက်မှုတွေသတင်းသုံးဖက်လောက်ရှိလာချိန်မှာပဲလူခွင့်ရေးအခြေအနေတွေကိုစောင့်ကြည့်ကဲခတ်နေတဲ့ဥရောပကောင်စီဖွဲ့ဝင်ဖြစ်ကနေရုရှားနိုင်ငံနှုတ်ထွက်လိုက်ပါတယ်။ဖွဲ့ဝင်ဖြစ်ကထွက်ဖို့ရုရှားကကြီးညာလိုက်ပြီးနောက်တည့်ရက်ဖြစ်တဲ့ဗိုလ်ဒူးနေမှာပဲဖွဲ့ဝင်48နိုင်ငံပါဝင်တဲ့ဥရောပကောင်စီကတရားဝင်အတည်ပြုလိုက်တာပါ။ပြင်သစ်ဆွေးနွေးရေးကော်မတီတိုတယ်အနေနဲ့မြန်မာနိုင်ငံကနေရင်းနှီးမြှုပ်နှံမှုတွေကိုရုပ်သိမ်းရမှာနှစ်နာရီတောင်မှမဟုတ်ကြောင်းပြောဆိုလိုက်ပါတယ်။ပြည်ထောင်နှစ်တဲ့စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းလူခွင့်ရေးချိုးဖောက်မှုတွေနဲ့မတည်မငြိမ်ဖြစ်နေတဲ့မြန်မာနိုင်ငံမှာလက်တလောကျုံနေရတဲ့အခြေအနေတွေကြောင့်နစ်နာရေးမတောင်းမဲလုပ်ငန်းတွေယူသိမ်းမှုဆုံးဖြတ်လိုက်တဲ့အကြောင်းဗိုလ်ဒူးနေကပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်တွေကိုကိုအောင်လွင်ဦးပြောပြသွားတာပါ။ဒီကနေ့အတန်လွင်အစီအစဉ်တွေကိုတောင်းရင်ယူသက်သူတွေတန်းမှာထုတ်လို့ရမှုကိုရဲမွန်ဖြစ်ပြီးတော့အတန်ပန်းအင်ဂျင်နီယာနဲ့ဒီကတော့ဂျင်မီကွန်းနဲ့ဇူဘဲအချာရဲ့တို့ဖြစ်ပါတယ်။ဇန်လွင့်အစီအစဉ်တွေလည်းဒီမှာတင်မဲ့ပြီးဆုံးပါပြီ။နောက်တော့တာဆင်တဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.